to the Voice of America in Burmese.
လာပါရှင်။ VOA မြန်မာပိုင်းရဲ့2020ပြည်မတ်လ30ရက်တနင်္လာနေ့မနက်ခင်းအစီအစဉ်လေးကိုစတင်နေပါပြီ။အခုအရင်ဆုံးသတင်းတွေကိုကျမအင်ဂျင်နိုင်ကတင်ဆက်ပေးပါပါ။မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကပ်ရောဂါကြီးအသွင်းဖြစ်လာဖို့အလားအလာများနေပြီလို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကတနင်္ဂနွေနေ့ညကကြေညာလိုက်ပါတယ်။ပြည်သူတွေအနေနဲ့မလိုအပ်ရင်အိမ်ပြေမထွက်ကြဖို့ကိုလည်းတနင်္ဂနွေနေ့ညကြေညာချက်မှအစိုးရကတိုက်တွန်းထားပါတယ်။တနင်္ဂနွေနေ့ညပိုင်းမှာ COVID-19 ကူးစက်ခံလူနာ2ဦးထပ်မံအတည်ပြုတဲ့အထက်မှာတဦးကထိုင်းနိုင်ငံကနေပြန်လည်ရောက်ရှိလာသူဖြစ်ပါတယ်။မြောက်ဝတီမဲဆောက်တံတားကနေတဆင့်မတ်လ19ရက်ကနေ28ရက်နေ့အထိတရားဝင်ဝင်ရောက်လာသူက23,000ကျော်ရှိပြီးအဲ့ဒီလူတွေကနိုင်ငံအနှံ့အပြားကိုရောက်ရှိနေပြီဖြစ်ကြောင်းဒီလူတွေမှာ COVID-19 ကူးစက်ခံထားရသူများပါဝင်နိုင်ခြင်းများတယ်လို့အစိုးရကျန်းမာရေးဝန်ကြီးဌာနကြေညာချက်မှာဖော်ပြပါတယ်။တနင်္ဂနွေနေ့ညကထပ်မံအတည်ပြုထားတဲ့ virus ကူးစက်ခံရသူတွေကတော့ရန်ကုန်တိုင်းမင်္ဂလာရုံမြို့နယ်ပလဲမြို့တစ်ကအသက်44နှစ်အရွယ်အမျိုးသားဖြစ်ပြီးထိုင်းနိုင်ငံကနေမြန်မာဘက်ခြမ်းမြောက်ရီမြို့ကိုဖြတ်ပြီးရန်ကုန်ကိုပြန်ရောက်လာသူဖြစ်ကြောင်းလက်ရှိမှာပလဲမြို့တစ်ဆေးရုံမှာရှိနေပြီးသူ့ကိုဝေဘာကီအထူးကူဆေးရုံကိုလွှဲပြောင်းမယ်လို့လည်းဖော်ပြထားပါတယ်။ဒုတိယမြောက်အတည်ပြုလူနာကတော့အသက်45နှစ်အရွယ်ရန်ကုန်တိုင်းမင်္ဂလာတောင်ညွတ်မြို့နယ်မှာနေထိုင်သူဖြစ်ပြီးသူကတော့COVID-19 အတည်ပြုလူနာနဲ့အနီးကပ်ထိတွေ့ခဲ့သူဖြစ်လို့ဝေဘာကီဆေးရုံမှာတိချာထားရှိစစ်ဆေးခဲ့တာဖြစ်ပါတယ်။ virus ကူးစက်ခံရသူ2ဦးရဲ့ကျန်းမာရေးအခြေအနေကောင်းမွန်နေတယ်လို့အရင်တွေ့ရှိထားတဲ့ကူးစက်ခံထားရသူ10ဦးထဲမှာ9ဦးကကျန်းမာရေးတိုးတက်မှုရှိတယ်လို့လည်းအစိုးရကထုတ်ပြန်ထားပါတယ်ရှင်။ကမ္ဘာကယောဂါ COVID-19 ကူးစက်မှုဟာတကမ္ဘာလုံးကိုပြန့်နှံ့လာနေရမှာကူးစက်ခံရသူနဲ့သေဆုံးသူအရေအတွက်ဆက်ပြီးတိုးလာနေပါတယ်။တနင်္ဂနွေနေ့အစောပိုင်းကတကမ္ဘာလုံးမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူပေါင်း638,000ကျော်ရှိနေပါပြီ။လက်ရှိယောဂါကူးစက်မှုဗဟိုချမ်းမှဖြစ်လာတဲ့အမေရိကန်ပြည်ထောင်စုမှာကူးစက်ခံရသူပေါင်း132,000ကျော်ရှိနေပြီးဒါဟာအမေရိကန်နဲ့ပြင်သစ်နိုင်ငံတွေကတနိုင်ငံချင်းစီမှာတနေ့တည်းလူပေါင်း2,000ကျော်မကသေဆုံးခဲ့တဲ့စီးရင်တွေကိုထည့်သွင်းရေးတွက်ခဲ့တာဖြစ်ပါတယ်။ကမ္ဘာမှာတတိယမြောက်အဆိုးဆုံးနိုင်ငံဖြစ်နေတဲ့အီတလီမှာ COVID-19 ယောဂါကြောင့်လူပေါင်း1,000ကျော်မကသေဆုံးခဲ့ပါတယ်။ဝင်းကြီးချုပ်ဘော်ရစ်ဂျွန်ဆန်ကိုရိုင်း COVID-19 ကူးစက်ခံထားရတဲ့ဗြိတိန်နိုင်ငံမှာဗိုင်းရပ်စ်ကူးစက်ခံရသူပေါင်း18,000ကျော်ရှိနေပြီးသေဆုံးသူပေါင်း1,000ကျော်လောက်ရှိနေပြီဖြစ်ကြောင်း Johns Hopkins တက္ကသိုလ်သုတေသနဌာနကဆိုပါတယ်။စပိန်နိုင်ငံမှာတော့လွန်ခဲ့တဲ့24နာရီအတွင်းသေဆုံးသူပေါင်း838ဦးရှိခဲ့တဲ့အတွက်နိုင်ငံတွင်းသေဆုံးသူပေါင်း6,500ကျော်ရှိနေပြီဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကပ်ရေးယောဂါကြောင့်အမေရိကန်ပြည်ထောင်စုမှာလူပေါင်း3,000,000ထက်မကသေဆုံးနိုင်ကြောင်းအမေရိကန်ထိပ်တန်းကူးစက်ယောဂါကျွမ်းကျင်သူဒေါက်တာအန်တိုနီဖောက်စီကတနင်္ဂနွေနေ့ကပြောကြားခဲ့ပါတယ်။ဒါဟာ COVID-19 ယောဂါကြောင့်လက်ရှိအမေရိကန်မှာသေဆုံးမှုနှုန်းရဲ့အစပေါင်း90ရှိနေတာပါ။ဒါ့အပြင်အမေရိကန်မှာ COVID-19 ယောဂါကူးစက်သူပေါင်းတန်းနဲ့ချီမကရှိနိုင်ကြောင်းဒေါက်တာဖောက်စီက CNN သတင်းဌာနကိုအခုလိုပြောသွားပါတယ်။
I mean, we're going to have millions of cases, but I just don't think that we really need
American ပြည်ထောင်စုမှာ coronavirus ကူးစက်ခံရမယ့်အရေးအတွက်တန်းနဲ့ချီရှိနိုင်ပါတယ်။ဒါပေမဲ့လို့ဒီလိုကူးစက်ခံရသူတွေများလာနေတဲ့အချိန်မှာဘယ်လောက်အရေးအတွက်ထိရှိနိုင်မလဲဆိုတဲ့ပြောဆိုချက်မျိုးဟာအလွယ်တကူမှားယဉ်နိုင်တဲ့အတွက်ခံမှန်းဖို့မလိုအပ်ဘူးလို့ကျွန်တော်ထင်ပါတယ်။လူတွေကိုလည်းအထင်မြင်လွဲမှားစေနိုင်ပါတယ်လို့ဒေါက်တာဖောက်စီကပြောသွားတာပါ။နိုင်ငံတွင်း coronavirus ပြန့်နှံ့မှုနည်းတဲ့ပြည်နယ်တွေမှာရောဂါကူးစက်မှုရှိမရှိစစ်ဆေးမှုကိုတိုးမြှင့်ဆောင်ရွက်ပြီးစောင့်ကြည့်နိုင်မယ်ဆိုရင်အဲ့ဒီပြည်နယ်တွေမှာ coronavirus ဗိုင်းရပ်စ်ကာကွယ်ရေးအစီအစဉ်တွေကိုရှင်းချမှာကိုသူ့အနေနဲ့ထောက်ခံမှုရှိကြောင်းဒေါက်တာဖောက်စီကပြောပါတယ်။ဒါပေမဲ့လည်းအဲ့ဒီပြည်နယ်တွေရဲ့အခြေအနေတွေဟာမရေရာမသေးချာဖြစ်နေတယ်လို့လည်းသူကသတိပေးပြောဆိုခဲ့ပါတယ်ရှင်။COVID-19 ကပိုက်ကရောဂါအကြီးကျယ်ခံနေရတဲ့အမေရိကန်ပြည်ထောင်စုမှာလာမယ့်နိုဝင်ဘာလသမရရွေးကောက်ပွဲပါဝင်ရှင်ပြိုင်ဖို့အတွက်ရန်ပုံငွေကောက်ခံရေးမှာအကြီးကျယ်အခက်အခဲတွေ့နေကြပါတယ်။လူနာတွေနဲ့ပြည့်စုံနေတဲ့ဆေးရုံတွေဘာမှမလုံနိုင်ဖြစ်နေတဲ့ငွေကြေးဈေးကွက်စီးပွားရေးအခြေအနေလူပေါင်း3,000,000ကျော်အလုံမလုံနိုင်တဲ့အခြေအနေစတာတွေကြောင့်မဲဆွယ်စည်းရုံးနေကြတဲ့သမ္မတဒေါ်နယ်ထရန့်နဲ့သူ့ရဲ့ပြိုင်ဘက်ဖြစ်လာနိုင်ခြေရှိနေတဲ့ဒီမိုကရက်သမ္မတလောက်အမည်စီးရင်တင်သွင်းထားတဲ့ဒုသမ္မတဟောင်းဂျိုးဘိုက်ဒန်တို့နှစ်ဦးလုံးသူတို့ကိုသူတို့အရှိန်တက်ဖို့မြင်လာနေကြတယ်လို့ဆိုပါတယ်။လက်ရှိဒီမိုကရက်ပါတီကသမ္မတလောက်အဖြစ်ဝင်ရောက်ရှင်ပြိုင်မဲ့အထက်လွှတ်တော်အမတ်ဘာနီဆန်ဒါစ်ကတော့ပြိုင်ဘက်ဒုသမ္မတဟောင်းဂျိုးဘိုက်ဒန်ကပါတီကိုယ်စားလှယ်အရေးအများဆုံးနဲ့ဥဆောင်နေပေမဲ့နောက်ဆုတ်ပေးမဲ့အရေးအယံကိုတော့အခုချိန်ထိပြသခြင်းမရှိသေးပါဘူးရှင်။ တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 12.33 ညလိုင်းဒိုမီတာ40 kHz 9.33 ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်ကျွန်တော်ညဝင်းအောင်ပါတင်းလာနေမနေ့ခင်သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်ထိုင်းနိုင်ငံဟာစံချိန်တင်လောက်တဲ့မိုးကောင်ရေရှားပြဿနာကိုရင်ဆိုင်နေရတာကြောင့်ပြည်သမားတွေနဲ့စီးပွားရေးလုပ်ငန်းရှင်တွေဟာရေချွေတာသုံးဆွဲရေးနည်းလမ်းတွေကိုရှာဖွေနေကြပါတယ်။ထိုင်းနိုင်ငံသားတချို့ဘုံမှန်ကနေရေထုတ်ယူချိန်မှာရေငန်တွေထွက်လာတာကြောင့်ရေမြစ်နယ်ပြင်နေနေတဲ့ထိုင်းနိုင်ငံမြစ်ချောင်းတွေနဲ့ရေလောင်ကန်တွေတဲကိုပင်လယ်ဆားငံရေတွေစိတ်ဝင်နေတာကိုသတိပြုမိတဲ့အတွက်မိုးကောင်ရေရှားမှုကြောင့်အရှေ့တောင်အာရှနိုင်ငံတစ်ခုအနေနဲ့နှစ်ပေါင်း40အတွင်းအဆိုးရွားဆုံးအခြေအနေကိုရင်ဆိုင်နေရတာဖြစ်ပါတယ်။မေလကနေအော်တိုဘာလအထိကြာတက်တဲ့မုတ်သွန်မိုးရာသီဟာ2019ခုနှစ်တုန်းကထိုင်းနိုင်ငံကိုနှစ်ပတ်နောက်ကျပြီးမှဝင်ခဲ့ပြီးရာသီကာလမကုန်ဆုံးခင်3ပတ်စောပြီးအဆုံးသတ်သွားခဲ့တာကြောင့်ထိုင်းနိုင်ငံဟာခါတိုင်းလိုမိုးရေအလုံးအလောက်မရခဲ့ဘူးလို့မဲခေါင်မြစ်ကော်မရှင်ကပြောပါတယ်မိုးခေါင်နာကြောင့်လေယာဉ်ခန်းချောက်တာရေအားလျှပ်စစ်ဆေးရုံတွေရေနှဲပြီးဖြည့်စင်မီးထုတ်ဖို့ခက်ခဲလာမှာစတဲ့ချင်းချောက်မှုတွေရှိနေခြင်းပါပဲကိုရိုနာဗိုင်းရပ်စ်အနေအထားထိုင်းနိုင်ငံစီးပွားရေးထိခိုက်ကြဆင်းမှုကလည်းဖြစ်နေပါတယ်။ဖိလစ်ပိုင်ကနေဂျပန်နိုင်ငံကိုဥတီပြန်သန်းမဲ့လူနာတင်လင်းရင်တစင်းဟာတနင်္ဂနွေနေ့ကမနီလာမြို့တော်လင်းရင်ကွင်းပြေးလမ်းအဆုံးမှာပေါက်ကွဲသွားတာကြောင့်လင်းရင်ပေါ်ပါတဲ့လူရှိဦးသေဆုံးသွားရတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ကံမကောင်းလှစွာပဲလင်းရင်ပေါ်ပါသူအားလုံးသေဆုံးသွားတယ်လို့မနီလာလေဆိပ်အာဏာပိုင်အဖွဲ့ MIAA ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။ဂျပန်နိုင်ငံဟာနေဒါလီစိတ်ကိုတွားရောက်မဲ့ဒီခီးစင်မှာလူနာတူဦးနဲ့အတူဆရာဝန်တွေသူနာပြုတွေနဲ့လေယာဉ်ဝန်ထမ်းတွေလေယာဉ်ပေါ်လိုက်ပါခဲ့တာဖြစ်တယ်လို့ဆိုပါတယ်။ယေမင်နိုင်ငံမှာရှိတဲ့ဟူသီတပုံတွေပြစ်လွတ်လိုက်တဲ့ပယ်ဒိန်းတပ်ဒုံးကြီးတွေကိုဆော်ဒီနိုင်ငံကကြားဖြတ်ဖောက်ခွဲတားဆီးနိုင်ခဲ့တယ်လို့ဆော်ဒီနိုင်ငံပိုင်သတင်းဌာနကတနင်္ဂနွေနေ့မှာကြေညာပါတယ်။စနေနေ့ညအချိန်မှာဟူသီတပုံတွေပြစ်လွတ်လိုက်တဲ့ပယ်ဒိန်းတပ်ဒုံးကြီးနှစ်စင်းဟာဆော်ဒီမြို့တော်ရီယက်ကိုရောယေမင်နိုင်ငံနဲ့နယ်စပ်ချင်းထိစပ်နေတဲ့ Sorry Bajan ဂျာဇန်မြို့ပေါ်ကိုပါရောက်ရှိလာချိန် Sorry ဘက်ကဂျားပြတ်တားဆီးနိုင်ခဲ့တယ်လို့စစ်သွေးကြွတွေကိုတိုက်နေတဲ့ Sorry ဥဆောင်တဲ့ညွန်ပေါင်းတပ်ပြောခွင့်ရပုဂ္ဂိုလ်ကရော Sorry နိုင်ငံပိုင် SPA သတင်းဌာနကပါပြောပါတယ်ဒီလိုဂျားပြတ်ဖောက်ခွဲမှုကနေကြလာတဲ့အပိုင်းအစတွေကြောင့်အရသားနှစ်ဦးအနည်းငယ်ဒဏ်ရာရသွားတယ်လို့ကာကွယ်ရေးဌာနဒုဗိုလ်မှူးကြီးတဦးကိုကိုးကားပြီး SPA သတင်းကပြောပါတယ်ကိုရိုနာဗိုင်းရပ်စ်အန္တရာယ်ကာလမှာတိုက်ပွဲတွေရနာထားဖို့ဆိုတော့ကုလသမဂ္ဂရဲ့အပြစ်ခတ်ရစေးရေးအကြံပြုချက်ကိုယေမင်နိုင်ငံမှာရှိတဲ့လက်နက်ကင်တပ်ဖွဲ့တွေအားလုံးထောက်ခံခဲ့ပြီးရပ်ပိုင်းအကြံမှာအခုလိုဒုံးကျည်နဲ့ပြစ်ကတ်ထိုက်ခိုက်မှုပေါ်လာတာပါ။ဟူသီတပုံတွေဟာဆော်ရီနိုင်ငံတွေကိုဒုံးကျည်နဲ့မကြကနဆိုသလိုပြစ်ခတ်နေတာဖြစ်ပြီးအများစုဟာမြို့တော်ရီယက်တီရောက်မလာခဲ့ပါဘူးခင်ဗျာ။19နှစ်ကြာအာဖဂန်ပြည်တွင်းစစ်ကိုအဆုံးသတ်နိုင်ဖို့ဆောင်ရွက်နေတဲ့ငင်းငင်းကြီးလုပ်ငန်းစဉ်မှာအစိုးရကဆေးလွှတ်လိုက်တဲ့ငင်းငင်းကြီးညှိနှိုင်းမှုကိုယ်စားလှယ်အဖွဲ့ကိုတာလီဘန်တွေဘက်ကလက်မခံညှင်းဆန့်တဲ့အပေါ်အာဖဂန်အစိုးရကအဖြစ်တင်လိုက်ပါတယ်။အချိန်ကြာရှည်ဆွဲထားတဲ့ညှိနှိုင်းမှုတွေပြန်ဆဖို့တာလီဘန်တို့ဘက်ကအကြောင်းပြချက်တွေထပ်မပေးသင့်တော့ဘူးလို့အာဖဂန်သမ္မတအက်ရက်ဂါနီရဲ့အကြံပေးပုဂ္ဂိုလ်ကသတင်းတောက်တွေကိုတနင်္ဂနွေနေ့ကဂဘူးမြို့မှာပြောပါတယ်။တကယ်တော့ဆွေးနွေးပွဲတွေကိုမတ်လ10ရက်နေ့မှာစဖို့စီစဉ်ခဲ့ပေမဲ့အစိုးရရဲ့ငင်းငင်းကြီးညှိနှိုင်းမှုကိုယ်စားလှယ်အဖွဲ့ဖွဲ့စည်းမှုအပေါ်မှာဘာမဟုတ်တာလေးနဲ့ကန့်ညင်းနေတဲ့အတွက်ဆွေးနွေးပွဲတွေမစနိုင်ပဲဖြစ်နေရတာပါ။သတင်းပတ်နဲ့ကြီးကြာလာပြီးတဲ့နောက်အမျိုးသမီး9ဦးပါပြီးစုစုပေါင်း22ဦးပါတဲ့အစိုးရညဉ့်ညင်းကိုယ်စားလှယ်အဖွဲ့ကိုအာဖဂန်အစိုးရကမတ်လ29ရက်နေ့မှာအမည်စင်းကြေညာခဲ့ပေမဲ့အဲ့ဒီအဖွဲ့ထဲမှာပါဝင်တင့်သူတွေမပါဘူးဆိုပြီးနောက်တနေ့မှာပဲတာလီဘန်တို့ဘက်ကပယ်ချလိုက်တာပါ။အစိုးရကိုယ်စားလှယ်အဖွဲ့ဟာညီညွတ်တဲ့အာဖဂန်တွေကိုကိုးစားပြုတာဖြစ်တယ်လို့သမ္မတရုံးပြောခွင့်ရအိုမာကပြောရင်းတာလီဘန်ရဲ့ညှင်းပယ်မှုကိုတုံ့ပြန်လိုက်တာဖြစ်ပါတယ်ခင်ဗျာ ဒီနေ့လာနေမနေ့ကင်းသတင်းတွေကိုမတ်အင်ဂျင်နိုင်တဲ့အတူတင်ပြခဲ့တာဖြစ်ပါတယ်အခုချိန်ကစပြီးသတင်းပေးဖို့ရက်ဆက်သွယ်မိမြန်ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်သွားရဖို့ရှိပါတယ်ခင်ဗျာ
ကမ္ဘာပေါ်မှာကိုဗစ် -19 ရောဂါကြောင့်သေဆုံးရသူ 23,000 ကျော်ရှိရတာနဲ့အတူဒီယောဂါကုသနိုင်ဖို့အတွက်တခြားယောဂါတွေကုသရမှာသုံးနေရဲ့စီးပီးသားဆေးတွေအပေါ်မှာအာယုံဆိုင်ပြီးအထုံးမှုတွေလည်းအရှင်မြင်လာနေပါတယ်။ဒီယောဂါကိုကုသနိုင်မဲ့လမ်းကြောင်းသုံးသွယ်ကိုအထူးစံသတ်နေကြတာပါ။ ကိုရိုနာဗိုင်းရပროဂူကိုသက်ပြစ်နိုင်မဲ့နီလန်းဒီဗိုင်းရပ်ရဲ့လူသေစေနိုင်တဲ့စွမ်းရည်ကိုရှော့ချပစ်နိုင်မဲ့နီလန်းနဲ့လူနာရဲ့ကိုခံစွမ်းအား immune system ကိုမြင့်တင်မဲ့ဆိုတဲ့နီလန်းသုံးသွယ်ပဲဖြစ်ပါတယ်။ VOA သတင်းထောက် Brian Pennan ရဲ့သတင်းထောက်ကိုပြောပြပါမယ်။ကူးစက်ပြီးပထမအဆင့်တွေမှာကိုရိုနာဗိုင်းရပ်ပိုးကိုသက်ပြစ်နိုင်ဖို့အတွက်မျက်ဖြာရောဂါကာကွယ်ရေးအတွက်အသုံးပြုနေတဲ့ chloroquine နဲ့ hydroxychloroquine တို့ကိုစမ်းသပ်နေကြပါတယ်။ဒါနဲ့ပတ်သက်ပြီး George Washington တက္ကသိုလ်ကဒေါက်တာဟာနာAxelrod ka Skype ka ni de sin aku lo phyo pya ba de.
This drug interferes with the virus's ability to enter the host cell.
Yi si ha si ni de cells te virus po win yauk nai mu ko han ta pi si ni de cells ka virus ko le ma khan nai la aw phit si ba de. Cells ko ma thi kai si bu su yin di virus sa tat pi ma pwa nai do ba bu lo phyo daw ra phit ba de. Chloroquine ha Samrat Donald Trump ka game changer.တကယ်အပြောင်းလဲဖြစ်စေနိုင်မဲ့ဆေးလို့ခေါ်ဝေါ်ထားပေမဲ့သိပ္ပံပညာရှင်တွေကတော့စမ်းသပ်မှုတွေပိုလို့ရအောင်မယ်လို့ထင်ထင်မြင်မြင်ပြောနေကြသလိုအစိတ်ဖြစ်စေတယ်ဆိုတာကိုလည်းပဲသတိပေးနေကြပါတယ်။နောက်ဆေးတစ်မျိုးကတော့ Remdesivir ဆိုတဲ့ဆေးဖြစ်ပါတယ်။ Ebola ရောဂါကုသမှာထိရောက်မှုရှိခဲ့ပြီး Coronavirus အတွက်လည်းအလားအလာကောင်းပါတယ်။ကိုယ်ခန္ဓာတွေက Cells တွေတဲ့virus ပိုးဝင်ရောက်မှုနဲ့ထပ်မံတိုးပွားမှုကိုဟန်တားနိုင်ပါတယ်။ကိုရိုနာဗိုင်းရပ်စ်ရောဂါလက္ခဏာတွေကိုကုသဖို့စမ်းသပ်နေကြတဲ့ဆေးတွေအထက်မှာအဆင်အပြေရောင်ရမ်းကြိုက်ခဲမှု rheumatic arthritis ကိုကုသရမှာသုံးတဲ့ Kevzara ဆေးလည်းပါဝင်ပါတယ်။ဒီဆေးဟာအဖက်ရှူကျက်လို့သေမလောက်ဖြစ်နေတဲ့အချိန်မှာအဆုတ်ရောင်ရမ်းမှုကိုရော့ကျစေပြီးသက်သာရရစေနိုင်တဲ့ဆေးဖြစ်ပါတယ်။ဒေါက်တာ Axel Rod ကအခုလိုပြောပါတယ်။
They interfere with an important part of the
inflammation. ဖြစ်ပါတယ်။ဒီဆေးရဲ့ထိရောက်မှုနဲ့ဘေးထွက်အန္တရာယ်ဘလောက်ဆိုးသလဲဆိုတာတွေကိုအကြည့်အကျယ်စမ်းသပ်နေကြတာပါ။ Convulsion plasma ဆိုတဲ့စမ်းသပ်မှုတွေကိုလည်းပဲအမေရိကန်ပြည်ထောင်စုမှပြုလုပ်နေကြပါတယ်။ဒီနည်းကတော့ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုကကောင်းမွန်စွာသက်သာပြီးနလန်ထလာသူတွေဆီကသွေးရည်ကြီးကိုထုတ်ယူပြီးတော့နာမကျန်းတဲ့သူတွေဆီကိုထုတ်နှံပေးတဲ့နည်းဖြစ်ပါတယ်။ Johns Hopkins တက္ကသိုလ်ကဒေါက်တာရှမျိုးဝါရှိုဟန်ကအခုလိုပြောပါတယ
်။ What we're doing is this low tech
ကျွန်တော်လုပ်နေတာကသိကြီးကြီးရောမဟုတ်ပါဘူး။ပဋိဇီဝဆေးတွေမရှိခင်တုန်းကလူတွေဆီကထုတ်ယူပြီးဖြစ်ရှင်းနေကြတဲ့နည်းပါပဲလို့ပြောသွားတာဖြစ်ပါတယ်။ဒါပေမဲ့ဒီသွေးရည်ကြီးကိုပြောင်းလဲတဲ့နည်းကတော့ရောဂါပြင်းထန်သူတွေအတွက်မဆုံးပဲကာကွယ်ဆေးအဖြစ်နဲ့နောက်တစ်ခါကူးစက်ခံရပြီးအစောပိုင်းပထမအဆင့်မှာပဲသုံးဖို့စမ်းသပ်သူဆရာဝန်တွေကပြောထားကြပါတယ်။ကိုရိုနာဗိုင်းရပ်စ်ကာကွယ်ရေးထိုးစေးရရှိနိုင်ဖို့တစ်နှစ်ကျော်ကြာနိုင်သေးသလိုထိရောက်တဲ့ကုသဆေးဒါမှမဟုတ်ကုထုံးတွေးရှိနိုင်ဖို့အတွက်လည်းလက်နက်ချီကြံမြင့်နိုင်တယ်လို့ကူးစက်ရောဂါပါရဂူတွေကပြောနေကြပါတယ်ခင်ဗျာ။ကျွန်တော်ကျော်စံသားပါ။
ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေနဲ့ပတ်သက်ပြီးကုသအကူအညီပေးဖို့အမေရိကန်ရေတပ်ဆေးရုံတင်မော USNS Comfort ဟာ Virginia ဘီနဲ့ Norfolk စိတ်ကမ်းကနေ New York စိတ်ကမ်းကိုထွက်ခွာသွားပါပြီ။သမ္မတ Donald Trump ကိုတိုင်စနေနေ့က Norfolk ကိုတွားရောက်နှုတ်ဆက်ခဲ့ပြီး VOA သတင်းတောက် Caroline Pasuti သတင်းပေးပို့ထားတာကိုပြောပြပေးပါမယ်။အမေရိကန်ရေတပ်ဆေးရုံတင်မော Comfort ဟာနာမည်နဲ့လိုက်အောင်ကမ္ဘာတဝန်းကလူနာတွေကိုနှစ်သိမ့်ကုသပေးဖို့ပါ။အခုတော့အမေရိကန်နိုင်ငံနယူးယောက်ကလူတွေကိုကုသဖို့အတွက်ခုံမောင်းနေပါပြီ။သမ္မတထရန့်က
This great ship behind me
ကျွန်တော်နောက်ကတန်ချိန်8000ရှိတဲ့တင်မောကြီးဟာနယူးယောက်ကလူတွေအတွက်မျောလင့်ချက်တွေသွေးစီးမှုတွေကိုပြဖို့ဖြစ်ပါတယ်။နယူးယောက်ကိုကျွန်တော်ကောင်းကောင်းသိပြီးကျွန်တော်ချစ်တဲ့နေရာပါ။အမေရိကန်တန်ပေါင်းများစွာနေအိမ်တွေမှာပဲနေနေရချိန်မှာသမ္မတနဲ့သူ့ကာကွယ်ရေးဝန်ကြီးက Virginia ပြည်နယ် Norfolk စိတ်ကမ်းကိုတွားရောက်ခဲ့ပြီးတင်မောဘော်ကစစ်တီ1200ကိုစုမုံကောင်းတောင်းပေးခဲ့ပါတယ်။ကာကွယ်ရေးဝန်ကြီး Mac Esper က
The United States military is all
American စစ်တပ်ဟာအခုလိုနိုင်ငံတော်အရေးပေါ်အခြေအနေမှာအပြည့်အဝပါဝင်ကူညီနေပါတယ်။နယူးယောက်မြို့တစ်ခုထဲမှာတင်ယောဂကူးစက်ခံရသူပေါင်း3000ကျော်ရှိနေပြီးသေဆုံးသူကလည်း900နီးပါးရှိနေပါပြီ။အခုဒီ Comfort တင်မောဟာနယူးယောက်စိတ်ကမ်းမှာတနင်္လာနေ့မှာစိုက်ကပ်မှာပါ။အင်္ဂါနေ့မှာတော့ကိုရိုနာဗိုင်းရပ်စ်ပိုးမရှိတဲ့လူနာတွေကိုစတင်ကူးသပေးမှာဖြစ်တဲ့အတွက်မျိုးပေါ်ကဆေးရုံတွေမှာပိုးရှိတဲ့လူနာတွေအတွက်နေရာပိုရစေမှာပါသမ္မတထရန့်က
No one performs better under pressure
လူအသက်အန္တရာယ်တွေရှိနေတဲ့အချိန်မှာသူတို့လောက်ဘယ်သူမှအလုပ်မလုပ်နိုင်ပါဘူးဒီလူတွေဟာအင်မတန်တော်တဲ့လူတွေပါ ဒီတင်မောကြီးတွေဟာရေနံတင်တင်မောကြီးတွေကိုပြောင်းလဲထားတာဖြစ်ပြီးခွဲစိတ်ကန်12ခုနဲ့ဂရင်တထောင်ဆန့်ပါတယ်ဟယ်လီကော်ပတာဆင်းတဲ့ကွင်းလဲပါရှိပြီးတော့ဆေးဝါးအပြည့်အဝပါဝင်ပါတယ်ကွန်ဖော့တင်မောရဲ့အမွာညီမတင်မောဖြစ်တဲ့ USNS မာစီဟာလဲလော့စ်အိန်ဂျလိစိတ်ကန်ကိုတောက်ကြနေကရောက်ရှိပြီးကယ်လီဖိုးနီးယားပြည်နယ်ကဆေးရုံတွေကိုကူညီနေပါတယ်ဒီသတင်းပတ်အတွင်းမှာပဲနိုင်ငံတွင်းကပြည်နယ်အုပ်ချုပ်ရေးမှုတွေကိုလည်းပြည်တွင်းအရန်တပ်ဖွဲ့တွေခေါ်ယူခွင့်အာဏာကိုပေးအပ်ခဲ့ပြီးကိုဗစ် -19 ကိုတုံ့ပြန်ဖို့အတွက်အဆင်သင့်ဖြစ်စေခဲ့ပါတယ်။အမေရိကန်ကုမ္ပဏီတွေဟာလည်းလိုအပ်တဲ့ပစ္စည်းကိရိယာတွေထုတ်လုပ်နိုင်ဖို့ကိရိယာတွေကိုပြန်လည်တပ်ဆင်ခဲ့ပါတယ်။ Federal အရေးပေါ်စီမံခန့်ခွဲရေး Agency FEMA ကလည်းအကာအကွယ်ပါအသက်ရှူနိုင်တဲ့မျက်နှာဖုံး12တန်းခွဲစိတ်ခန်းသုံးနှာခေါင်းစည်း26တန်းနဲ့မျက်နှာအကာ5တန်းကျော်ကိုပေးပို့ခဲ့ပါတယ်။အသေးအတန်လိုအပ်နေတဲ့အသက်ရှူဇက်တွေကိုလည်း General Motor Company အနေနဲ့ထုတ်လုပ်ပေးဖို့သမ္မတ Trump ကအမိန့်ပေးခဲ့ပါတယ်အလုံးကိုအသေးစိတ်ပြီးဈေးကြီးတဲ့ပစ္စည်းကိရိယာတစ်ခုဖြစ်ပါတယ်ကားတစ်စီးထပ်တောင်ဈေးကြီးတယ်လို့ပြောကြင်ပါတယ်လာမယ့်3လအတွင်း American အနေနဲ့ပုံမှန်တစ်နှစ်အတွင်း3နဲ့အရေးအတွက်ထပ်3ဇလောက်များတဲ့အသက်ရှူဇက်တွေထုတ်လုပ်ဝယ်ယူပြီးဖြစ်မယ်လို့သမ္မတ Trump ကပြောပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့လူတွေကိုကုသဖို့အတွက်ဒီလိုဆက်တွေတောင်းတဲ့ချီပြီးလိုအပ်နေတာပါခင်ဗျာ
ကျွန်တော်ငိမ့်ချန်းကတင်ပြပေးခဲ့တာပ
ါခန်းမြမနေဆက်တက်ခရိုင်မဲခုငနေကြခိနာကနေမိုးရီမြစ်ကိုဖြတ်ပြီးမြန်မာနိုင်ငံဘက်ကိုသွားကြမဲ့ဗီဇာတက်တန်းကုန်နေတဲ့တရုတ်နိုင်ငံသား၄ဦးကိုထိုင်းအမှတ်၄စစ်တပ်နဲ့ထိုင်းလာဝကတွေကမတ်လ28ရက်နေ့ကဖမ်းလိုက်တာပါဒီသတင်းကိုတင်ဆက်ပေးပါမယ်ထိုင်းနိုင်ငံမှာကိုဗစ် -19 ဗိုင်းရပ်စ်ကြောင့်အရေးပေါ်ကာလထုတ်ပြန်ထားတဲ့အချိန်မှာပဲထိုင်းမြန်မာနယ်စပ်ကချစ်တီတရားတွေကိုလည်းပိတ်ထားတယ်လို့နယ်စပ်ကိုဖျက်လို့ရတဲ့ခလေခိတ်ပေါင်း30ကျော်ကိုလည်းပိတ်ထားပြီးလုံခြုံရေးကိုတင်းကျပ်စွာခြားထားချိန်မှာတရုတ်နိုင်ငံသား၄ဦးဟာမြန်မာနိုင်ငံဘက်ကိုခိုးဝင်ဖို့ကြိုးစားခဲ့တာဖြစ်ပါတယ်။သူတို့ကတော့ထိုင်းစစ်တပ်နဲ့လူမှုကြီးကြပ်ရေးအဖွဲ့တွေကပူးပေါင်းပြီးမဲခုစစ်ဆေးရေးဂိတ်ကနေဖမ်းဆီးခဲ့တာဖြစ်ကြောင်းမဲဆောင်မြို့ရောင်ကြီးဦးအလုပ်သမားအဖွဲ့ရဲ့တာဝန်ခံတဦးဖြစ်တဲ့ဦးမိုးကျော်ကအခုလိုပြောပါတယ်။
အခုတရုတ်နိုင်ငံသားတွေပေါ့တရုတ်ပတ်စုကိုကင်ဆောင်ထားတဲ့တရုတ်နိုင်ငံသားတွေကပြီးခဲ့တဲ့မနေ့ကပေါ့မနေ့က28ရက်နေ့ပေါ့မတ်လ28ရက်နေ့မှာထိုင်းနိုင်ငံကနေပြီးတော့ကြာတော့မြန်မာပြည်ကမ်းဘက်ကိုကူးဖို့အတွက်အဲ့ဒါမြကူးကိကနေပြီးတော့ဒီ၄ယောက်ကိုပတ်စုဗီဇာတက်တန်းကုန်ဒီ၄ယောက်ကိုဟိုဖမ်းဆီးရမယ်လို့သိရတယ် COVID-19 ကရောဂါကာလမှာဆိုကြတော့ထိုင်းနိုင်ငံထဲမှာရှိတဲ့နိုင်ငံသားတွေကိုအလားဒီထိမ့်ထားတာမျိုးတွေမလုပ်တော့ဘဲနဲ့ဗီဇာတက်တန်းတူပြီးပြီးတော့ပြန်ပို့မယ်ဆိုတဲ့အစီအစဉ်မျိုးတွေပေါ့သူနေရရင်ကိုနိုင်ငံကိုပြန်ပို့မယ်ဆိုတဲ့အစီအစဉ်မျိုးတွေပြုလုပ်နေတယ်လို့လည်းသိရတယ်ဗျာအမ
တရုတ်နိုင်ငံသား၄ဦးကိုထိုင်းနိုင်ငံသားတဦးကဥဆောင်ခေါ်လာခဲ့ပြီးမြန်မာနိုင်ငံဘက်ကိုခုခုကိုစူးစမ်းခဲ့ကြောင်းထိုင်းအနာပိုင်တွေကဆိုပါတယ်ထိုင်းနိုင်ငံမှာတော့ကိုဗစ် -19 အရေးပေါ်ကာလကြီးညာထားတဲ့အတွက်နေကြားခိတ်တွေပိတ်ထားပြီးနိုင်ငံသားတွေရဲ့အဝင်အထွက်ကိုစစ်တပ်နဲ့လာဝကတွေကစောင့်ကြည့်နေတဲ့အချိန်မှာသူတို့ဟာနေဆက်ခိုးလန့်ကနေကားနဲ့မြန်မာနိုင်ငံဘက်ကိုမောင်းသွားချိန်စစ်တပ်နဲ့ရဲတွေကကားကိုတားဆီးပြီးစစ်ဆေးပြီးဖမ်းဆီးခဲ့တာဖြစ်ပါတယ်။အရေးပေါ်ကာလမကြေညာခင်ကတည်းကထိုင်းနိုင်ငံမဲဆောက်မြို့ကနေတဆင့်ကရင်ပြည်နယ်မြဝတီခရိုင်ရွှေကုတ်ကိုနယ်မြေတဲကိုတရုတ်နိုင်ငံသားတွေကအလွယ်တကူဝင်ထွက်သွားလာမှုတွေရှိခဲ့တယ်ဆိုပြီးရွှေပြောင်းလိုသမားရေလှုပ်ဆောင်နေသူတွေကပြောဆိုပါတယ်။ကျမမအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။
COVID-19 ရောဂါဆိုင်ရာအရေးပေါ်အခြေအနေသတ်မှတ်ချက်ရှိတဲ့အတွက်ပုံမှန်ထုတ်လွှင့်နေကြအစီအစဉ်အတိုင်းမဟုတ်ဘဲအရေးပေါ်အစီအစဉ်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပါတယ်ခင်ဗျာ
။အခုတော့မြမအရေးရှင်ရင်းကန်အစီအစဉ်ကိုတင်ပြခြင်းပါတယ်။ကမ္ဘာလည်းခီးသွွားရေးတန့်ရှင်းအဆင်ပြေစွာခီးသွွားလာနိုင်တဲ့2020အတွက်တန့်ရှင်းဆုံးအာဆီယံဆန်ပြမြို့ဖြစ်နေမြန်မာနိုင်ငံကမြို့၃မြို့အရွေးခံရတာပါအဲ့ဒီထဲမှာကယားပြည်နယ်လွိုက်ကော်မြို့လည်းပါဝင်ပါတယ်ဒီလိုအရွေးခံရအောင်ဘယ်လိုကြိုးစားခဲ့ရလဲဆိုတာကိုသိရဖို့ကျွန်မခင်မျိုးသက်ကကယားပြည်နယ်ဟိုတယ်နဲ့ခီးသွွားဝင်ကြီးဦးမော်မော်ကိုလွိုက်ကော်မှာတွားရောက်တွေ့ဆုံမေးမြန်းခဲ့ပါတယ
်ဟိုတယ်နဲ့ခီးသွွား ပြန်ကြရအောင်နော်ဒီလိုက်ပေါ်မြို့လေးဟာဆိုလို့ရှိရင်အာရှန်မှာအသက်အရှန်ဆုံးစုလေးဟိုရတဲ့မြို့ကလေးတစ်မြို့တည်းမှာပါပါအာရှန်အသက်အရှန်ဆုံးစုရအောင်ဘယ်လိုမျိုးစပြီးတော့လုပ်ဖြစ်ရလဲဆိုတော့လည်းနည်းနည်းပြောပြပေးပါရှင
်ဟုတ်ကဲ့ဒီ2018တုန်းကစကိုင်းတိုင်းကဒီအသက်အရှန်ဆုံးစုရတယ်ဆိုတာသိလိုက်တယ်ပြီးတော့ကျွန်တော်တို့ကဒီ2019မှာဒီအတိုင်းအဆုံးစုကိုဝင်ပြင်ချင်တာပေါ့။အဲလိုက်ကောမြို့လေးရတယ်။တိုင်ရှင်းနေပေါ့နော်။တိုင်ရှင်းလေးနဲ့လူချောင်းနဲ့ပေါ့နော်။အမတန်လိုက်ဖက်တယ်။ဒါညာပြောတော့အဲ့မှာကျွန်တော်တို့နေနေကနောက်ထပ်ဒီခုကျင်းတဲ့မြို့တော်ပေါ့နော်။လိုက်ကောလည်းပို့ပြီးတော့နိုင်ငံတကာကပူပြီးတိလာစေချင်တာပေါ့နော်အဲ့လိုတိလာစေချင်တာ ਨੇ ဝင်ပြိုင်မယ်ဆိုပြီးတော့ဆုံးဖြတ်တာပေါ့ဆုံးဖြတ်တော့ငကိုလုံးကတော့ဒီတန်ရှင်းအောင်တော့ထက်ရောက်တော့လုတာပေါ့ဒါပေမဲ့အဲ့လိုဝင်ပြိုင်တော့မယ်ဆိုတဲ့အချိန်မှာတော့နည်းနည်းလေးတော့ပို့ပြီးတော့ drive လုပ်ရတော့အဲ့တော့ပထမအဆုံးအဲလူလူတွေကိုလူလူမပါပဲကျွန်တော်တို့ဘာမှမဖြစ်နိုင်ဘူးအဲ့လူလူတွေကိုစီယုံရတယ်စီယုံတဲ့အခါမှာကျွန်တော်ကြားပြည်နယ်နေရ22တိုင်းဇန်နဝါရီ15ဆိုရင်ကျင်းပတော့အဲ့တော့2019ဇန်နဝါရီ15မှာဒီဒုံမွေးဖွဲ့စည်းပြီးနောက် NGO INGO နောက်ဌာနဆိုင်ရာတွေနောက်အစိုးရအနေနဲ့မှပူးပေါင်းပြီးတော့ကျွန်တော်ကြရတဲ့ကျင်းပတဲ့ဒီဆယ်ရက်ပတ်လုံးစပြီးတော့မှတန်ရှင်းလောက်ကြည့်တယ်ထပ်ပြီးတော့ပေါ့နော်အဲ့လိုမျိုးလေးကနေစလိုက်တဲ့လုပ်ငန်းလေးကနေစလိုက်တာအဲ့လိုစလိုက်ပြီးတော့မှဒီစီဗင်တရားရေးရလေဒီရက်ွက်တိုင်းရက်ွက်တိုင်းမှာသူ့နေနေငယ်တဲ့ဒါအမိုက်တွေကိုသိမ်းဆဲတဲ့စနစ်လေးရှိတယ်ဒါရက်ွက်တွေပေါ့နော်ကိုယ်စားတော့ပွဲတော်မှာဒီအမိုက်တွေကိုမမြင်ရတဲ့အနေထားလေးဖြစ်အောင်လို့ပေါ့
ဆရာတို့တကူဟိုပါပေါ့နော်ဒီလိုက်ပေါ်မှာဆိုလို့ရှိရင်အားလုံးဌာနပေါင်းစုံပေါင်းမှာဒီဟာလေးကဟိုအောင်မြင်မှာဆိုတော့ဆရာခုနကပြောတဲ့ရှီပင်ကနေပြီးတော့ဟိုပေါ့နော်အမိုက်တွေတင်းတယ်နောက်တော့ဆရာဟိုတခြားဘာတွေလောက်ပါသေးလဲ
အဲ့တော့ဘာတွေလောက်ပါလဲလို့ဆိုတော့ဒီစီဗင်တခုတည်းနဲ့လည်းမပြီးသေးဘူးပေါ့နော်တခြားကျွန်တော်တို့ဒီသတ်မှတ်ချက်တွေလည်းအများကြီးရှိပါတယ်မြို့ရဲ့ဒီဂုံရင်သာနဲ့လျော်ညီတဲ့ awareness တွေပေးသလားဂုံရင်သာနဲ့လျော်ညီတဲ့ center တွေရှိသလားအစရှိတယ်ပေါ့နော်ကျန်းမာရေးနဲ့ပတ်သက်လို့ရှင်လဲကျန်းမာရေးဆောင်ရှားမှုအခြေအနေအဲ့လိုတခြားဒီစံနှုန်းတွေလည်းအများကြီးရှိပါတယ်အဲကျွန်တော်တို့ကဗမာပြည်မှာပြိုင်ကြတာတော့55မြို့၃ဘုတ်56မြို့ရှိပါလေ။ဘိုက်ကောရဲ့တောင်ကြီးရဲ့တဝဲပေါ့။အဲဒီမှာတော့ဘိုက်ကောတော့ထူးထူးခြားခြားပေါ့နော်။အဲတော့ကျွန်တော်နည်းနည်းလေးဆက်ဆက်ပြီးတော့တင်ပြချင်တာတော့ကြရားတိုင်းရင်းသားမြို့ຫນွယ်၉မြို့ရှိတယ်။အဲတော့အဲ၉မြို့ထဲမှာမှတစ်ဖက်နိုင်ငံကိုရောက်နေတဲ့ဒီကျန်းလူမျိုးတွေပေါ့နော်ကျွန်တော်တို့ခရီးပြင်းနယ်မှာ9မြို့နယ်ရှိတဲ့ထဲကဒီပန်ပက်ဆိုတာဒမော့ဆူမြို့နယ်ပေါ့ဒမော့ဆူမြို့နယ်ကပန်ပက်အဲဒမော့ဆူမြို့နယ်ကပန်ပက်ကိုသွားရင်ဒီတခြားနိုင်ငံမှာတခြားတစ်ဖက်နိုင်ငံမှာဒီပြစားခံနေရတဲ့သူတွေရဲ့မူရင်းနေရာကျွန်တော်တို့ခရီးပြင်းနယ်တွေကဒမော့ဆူမြို့နယ်ကဘာဆိုတော့လဲသိစိတ်ချင်တာပေါ့နော်ဒီကန်တိုင်းရင်းသားတွေဟာငူရင်းထာနေတိုင်းရင်းသားတွေကျွန်တော်တို့ခရီးပြည်နေရပါဆိုတော့ဟောင်းလေပြောပြချက်တယ်ပြောပြချက်တော့ဒီလာတဲ့လူလောက်ပဲသိုံနေမဟုတ်ဘောเนาะခရီးပြည်နေရဲ့လိုက်ကောရဲ့ဒီခရီးတိုင်းရင်းသားကိုမျိုးရဲ့အဲအဲ့အရာတွေပါသိချင်တဲ့ခါကျတော့ဒါကြောင့်လည်းအတိုင်းအဆုံမျိုးဖြစ်လို့တခြား နိုင်ငံခြားသူတွေလာရင်ပို့ပြီးတော့ချက်ချက်ပြန့်ပြန့်ထိသွားစေချင်လို့လည်းအဲ့လိုကြိုးစားခဲ့တာဖြစ်ပါတယ်နောက်တစ်ချက်ကတဆက်ဆက်တယ်ပဲကျွန်တော်နောက်လူမျိုးတစ်မျိုးဖြစ်တဲ့ခရီးပေါ့နော်ခရီးဆိုလို့ရှိရင်လည်းပဲခရမ်းကဲ့သို့ပဲခရီးကိုခရီးဒီဓလေထုံးတန်းနဲ့ယဉ်ကျေးမှုပြည်ပြည်ဝဝသိကြလို့ရှိရင်လည်းအော်ဒေါရမကြီးတွားရင်ရပါလားဆိုတော့လေဒီတန်ရှင်းဆုံးမျိုးနဲ့အတူဆက်ဆက်ပြီးတော့နောက်ပိုင်းပို့သိပြီးတော့ခီးသွားတွေကိုဖိတ်ခေါ်ချင်တာပေါ့ဗျာ။အော်အဲ့ဒီလိုပဲတခါသူများကတော့နည်းနည်းပို့ပြီးပြောလားမပြောလားတော့မသိဘူးပေါ့နော်။အဲနယူးဇီလန်ရောက်သွားတယ်လို့လေးပဲလို့ကြောစမတ်ပြူတယ်ကျွန်တော်တို့ဆင်ပြူတောင်းပေါ့ဗျာ။အဲ့ဒါကတော့ကျွန်တော်တို့ခရီးတန်ရှင်းသားတွေကခရီးတိုင်းတာကုမျိုးတွေကဒီခေယောလူမျိုးတို့ရဲ့ဒလီထုံတန်းနဲ့တို့ရဲ့နေမှုထိုင်မှုရင်ကျေးမှုတွေကိုသိချင်တယ်အဲ့လိုလေးတွေပေါ့နော်အဲ့ဒါလေးကိုဖော်ထုတ်ပြသတဲ့နေရာမှာမူရင်းလိုက်ကောလည်းသိဖို့လိုတယ်မူရင်းလိုက်ကောသိဖို့ဘယ်လိုနည်းနဲ့သိအောင်လုပ်လဲဆိုတော့လေဒါကတော့ဒီခေတ်ကတော့ internet ခေတ်ဆိုတော့သိပေမဲ့လည်းအခုလိုမျိုးဒီရှေ့တောင်အာရှမှာဒီလိုအောင်မြောင်လုတ်ဒီကျန်လေလုတ်ပြပြီးတော့ပို့ပြီးတော့ဆွဲဆောင်မှုများပို့ရမယ်လို့လည်းယူဆတယ်နောက်တစ်ခုကလည်းဒီလိုဆွဲဆောင်မှုရဖို့တက်တာလေဒီကျွန်တော်တိုင်းသားပြည်သူတွေအားလုံးညီညွတ်ညွတ်နဲ့မပါလို့မရဘူးပေါ့နော်အဲ့ဒါကြောင့်ပါဟုတ်ကဲ့
ဆက်အခုလိုမျိုးအရှင်အသက်ရှင်ဆုံးရှိကြအောင်လို့
ကျွန်တော်မှတ်မိတလောက်ပြောရမစောအချက်20မှာပေါ့အနည်းဆုံးပေါ့နော်ဒီတစ်ခေါက်စုချင်းမျက်နာတော့ဟိုပြောရရတည်တဲ့တိုင်းပါပဲလူနိုင်ကချင်းမျက်နာပါဒီတစ်ခေါက်ဆို
တော့အခုလိုမျိုးပေါ့နော်ဒီအတန်ရှင်းဆုံးမျိုးဟိုအတက်စုပြီးလို့ထင်ပါတယ်ခီးသွားနိုင်ငံခြားခီးသွားတယ်နေပြောဆရာမြို့လေးတစ်မြို့ဆိုပြီးတော့သူတို့တတ်မှတ်တာတွေ့ရပါဆရာအဲ့တော့နေပြောဆရာဖြစ်အောင်ဆရာတို့ဘာတွေလုပ်နေပါလဲဆရာ
လုပ်ခဲ့တဲ့အနည်း20ဝန်းကျင်လောက်ကတော့ခရီးပြည်နယ်မှာဟိုတယ်က6လုံးတောင်မပြည့်ပါဘူးကိုယ်ဆိုရင်ကျွန်တော်တို့လုံး30ကျော်လောက်ထိဖြစ်လာတယ်ဟုတ်လားဒီခီးသွားတယ်ဒါတဲဖို့ခုဖို့ပေါ့နော်တခါတပိုင်းကလည်းပဲတဘာဝပုံဝင်ချင်းမဖြစ်စည်းစေပဲလေဒီနိုင်ငံတကာလာတဲ့ခါမှာဒီရင်ကျေးမှုရောဘာဝရှိခိုးမှုရောသူ့အတိုင်းကြည့်နိုင်နေတယ်ဟောကျွန်တော်တို့ကဟိုငကိုတိုင်းရထားပေါ့နော်ပြောမစမ်းတော့ဗာဂျင်နယ်လို့လည်းပြောလို့ရတာပေါ့အဲ့ဒီလိုလေးပေါ့နော်တိတ်ပြီးတော့မပြုတ်ပြင်ထားသေးတဲ့ကြည့်နေပေါ့တော့ဒီကြားထဲမှာဒီခီးသွားလုပ်ငန်းကိုကျွန်တော်တို့တကယ်တမ်းလုပ်တာကျွန်တော်တို့ဒီ energy ဆိုကတက်လာမှတကယ်ကိုမိမိရရဆောင်ရတာပါအဲ့ဒီရင်မှာတော့နှစ်နှစ်လောက်ကဘယ်သူကစလုပ်ပြီးနေလဲဆိုတော့ခီးသွားလုပ်ငန်းအတွက်ကိုဒီနောက်အကျိုးကိုမျှော်ကိုးပြီးတော့International Trade Center ပေါ့နော်ဒီ ITC ကသူကဒီမှာလာပြီးတော့အခြေပြုပေးတာပေါ့နော်ခရီးဖြစ်နေမှာလုပ်ရင်ဖြစ်နိုင်တယ်ပေါ့နော်ဒုတိယအခြေပြုခီးသွားလုပ်ငန်းလေးလုပ်ရင်ဖြစ်နိုင်စွမ်းရည်ရှိတယ်ဆိုပြီးတော့ဒီကျွန်တော်ကန်ခွန်ဆင့်နဲ့အနီးကဆုံးကဒီတနီလာလဲဆိုတော့အဲ့ခရီးရွာပေါ့အဲ့ဒီမှာသူတို့ကစပြီးတော့လေဒီ awareness ပေါ့နော်ဒီပညာပေးစီယုံစခဲ့တာပေါ့နော်အဲ့ဒါလေးကိုကျွန်တော်တို့အစိုးရတက်လာတဲ့ခါကျတော့လေဒီခီးသွားလုပ်ငန်းတိုးတက်အောင်ကြံကြံဆောင်ရင်းနဲ့ပို့ပြီးတော့လူတည်များအောင်ဆိုပြီးတော့လည်းပါပါတယ်နောက်တစ်ခုကလည်းတကယ်လည်းတန်ရှင်းချက်လာလည်းပါပါတယ်တန်ရှင်းရင်းနဲ့ကျမ်းမာရေးကလည်းဒါတက်ရိုက်အချိုးကျနေတော့လေဒါကြောင့်တကယ်လည်းကိုကြည့်နေကိုမြို့တန်ရှင်းဆုံးဖြစ်စေခြင်းလို့ဆောင်ရွက်ခဲ့တာလည်းပါပါ
ဆက်ကူဒီစုရဖို့အတွက်ဆိုလို့ရှိရင်เนาะ Hotel Key သွားလုပ်ငန်းတစ်ခုလည်းပါဖြစ်ဘူး။နောက်ရှိတဲ့အတားအယာနဲ့ဒီဟိုက လူလူပါဝင်တယ်ပေါ့ကျမ်းမာရေးနဲ့အရေးကြီးတယ
်ပါပါလေဗျ
ဆရာအဲ့လားမျိုးပေါ့နော်ဟန်ချက်နေနေဆောင်ရွက်နေကိုကျမ်းမာရေးဘက်ကရောဘာတွေပံ့ပိုးပေးတာလဲဆရာ
ကျမ်းမာရေးကလည်းဘာတွေပံ့ပိုးလဲဆိုရင်သူတို့ကလည်းဒီကျမ်းမာရေးသိပညာဟောပြောပွဲတွေပေါ့နော်အဲ့ဒါနဲ့ပတ်သက်ပြီးတော့အများကြီးဆောင်ရွက်ပေးတာပေါ့အထူးသဖြင့်ဒီကျောင်းနေမှာဒီပညာပေးအလုပ်တွေလုပ်တယ်နောက်ဆုံးဒီမူဂျိုကျောင်းနေရာစလုံးဝင်တန်းဒီနေကလေးတင်းကျောင်းနေအဆုံးအကုန်ပေါ့နော်ဒီကျမ်းမာရေးနဲ့ပတ်သက်ပြီးတော့တကူရေးကျမ်းမာမှဒီအားလုံးအတွက်အဆင်ပြေမဲ့အနေထားရှိတဲ့ပုံစံဒီကလေးတွေကျမ်းမာရေးအတွက်ကိုပို့ပြီးတော့ဒီဒီဇိုင်းဆောင်ရွက်ပေးတာပေါ့အဲ့လိုဆောင်ရွက်ပေးရင်းနဲ့ပဲဒီသူတို့မှလည်းသူတို့မိခင်တွေရှိကြအောင်မိခင်တွေလည်းကျမ်းမာအောင်ကျမ်းမာဖို့ဆိုတာလည်းဒီမျိုးကတန်ရှင်းမရအောင်ဒီသူတယောက်တည်းနဲ့လည်းတန်ရှင်းလို့မရအောင်အားလုံးကလည်းတကယ်တန်ရှင်းမအစားတောက်အနေထိုင်ရစတန်ရှင်းမဆိုတော့အဲ့လိုတစ်ဆင့်ပြီးတစ်ဆင့်ဒါကျမ်းမာရေးရတယ်သူခန္ဓာလေးနဲ့သူဆောင်ရွက်ပြီးတယ်နောက်ပန်ဖက်တွေဝေးတယ်စသည်ဖြင့်ပေါ့ဗျာအဲဒီသူ့ယာတိနဲ့သူ့ယာတိချိန်လိုက်ယာတိချိန်လိုက်ဒါကျမ်းမာရေးနဲ့ပတ်သက်ပြီးတော့ဒီကျွန်တော်ကူပေါင်းဆောင်ရွက်ပြီးတာပေါ့နောက်တစ်ခုကဒီတင်းအနေနဲ့လှုပ်ရှားတာပါပဲဒီအမှန်တိုင်းပြောရရင်ပေါ့နော်ကျွန်တော်လူတို့အဖွဲ့အစည်းတွေအကုန်လုံးစုပေါင်းပြီးတော့ချောင်းတွေမှာတန်ရှင်းလုပ်တယ်ဒီရန်တစ်ယောက်ရက်ွက်အလိုက်တန်ရှင်းလုပ်တယ်နောက်တစ်ခုကအဲ့လိုတန်ရှင်းလုပ်ရုံနဲ့မပြီးဘဲနဲ့အမိုက်ကိုတောင်းတဲ့ကိုစွန့်ပစ်တဲ့အခြေအနေမျိုးရောက်အောင်ကျွန်တော်စီရင်ရတာပေါ့ဗျာခုနောက်ပိုင်းတော့တောင်းတဲ့ကိုအမိုက်ပစ်တာထက်ဆိုင်အမိုက်ကိုကိုယ့်အကူဘလို့ကိုယ့်အိမ်မှာကိုဘလို့ထိမ့်သိမ့်လဲဆိုတော့စနစ်ထိကျွန်တော်ပြန်ပြီးတော့စဉ်းစားတာပေါ့နော်အပြင်မှာလိုက်ကောက်နေလို့တော့ကျွန်တော်တတလုံးကောက်လို့ပြီးမှာမဟုတ်ဘူးနော်အဲ့တော့အမိုက်ကိုစနစ်ထိဆွန့်ပစ်နိုင်အောင်အဲ့လိုဆောင်ရတဲ့ခါမှာကျွန်တော်တို့ဒီဟိုတယ်ကြီးတို့စီရင်သားရေးတို့ကျန်းမာရေးဌာနတို့နောက်ဒီခုနလူငယ်အဖွဲ့အစည်းတွေအားလုံးအဲ့ဒါတော့တကယ်လဲဆောင်ရွက်နေပါဒီလို
မျိုးအာဆီယံမှာအဲ့ဒီအတန်ရှင်းဆုံးစုရတယ်နဲ့ဆက်နေပြီးတော့မြန်မာနိုင်ငံထဲမှာရှိရသည့်တိုင်းသားပေါ့နော်အမျိုးနယ်စုကိုကဘာတိအောင်လုပ်တဲ့အစိတ်ပိုင်းတစ်ခုလည်းပါပါတယ်ဆိုတော့အများဟိုဝမ်းသာစရာပါဆရာ
ဟုတ်ကဲ့ကျေ
းဇူးလေးအများကြီးတင်ပါ
တယ်ဟုတ်ကဲ့
အမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါ။ဦးစီးသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ AA ကိုအကြမ်းဖက်အုပ်စုဖြစ်တက်မှတ်ကြီးညာတင်ပါရဲ့လားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဦးစီးသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါရရှင်။
ပြီးခဲ့တဲ့မတ်လ23ရက်နေ့ကအစိုးရဟာ AA ရခိုင်လက်နက်ကင်တပ်ဖွဲ့ကိုမတရားအသိအဖြစ်ကြီးညာလိုက်တယ်လို့တပြိုင်နက်တည်းအကြမ်းဖက်အုပ်စုအဖြစ်လဲကြီးညာလိုက်ပါတယ်။အရင်ချိန်တွေကတော့တပ်မတော်ဘက်ကနေ AA အပါအဝင်ကိုကန့်နဲ့တောင်းပလောင်တပ်ဖွဲ့တွေကိုအကြမ်းဖက်တောင်းချမ်းသူတွေအဖြစ်ခေါ်ဝေါ်သတ်မှတ်ခဲ့ပေမဲ့အစိုးရဘက်ကတော့အဲ့လိုသုံးနှုန်းတာသတ်မှတ်တာမျိုးမလုပ်ခဲ့ပါဘူး။အကြောင်းကတော့လက်ရှိအကောင့်ထဲပေါ်နေတဲ့ညီညာရေးလုပ်ငန်းစဉ်ကိုထိခိုက်မှာစိုးရိမ်လို့ဖြစ်နိုင်ပါတယ်။ခုဆိုရင်ရခိုင်ပြည်နယ်မှာတပ်မတော်နဲ့အေအေတပ်ဖွဲ့တိုက်ပွဲတွေပြင်းထန်နေခြင်းလည်းဖြစ်တာမို့အစိုးရရဲ့ဒီကြေညာချက်ကြောင့်တိုက်ပွဲအခြေအနေတွေပိုဆိုးရွားသွားစေမလားငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာတွားပြီးအနှောက်အယှက်ဖြစ်စေမလားစိုးရိမ်နေသူတွေကလည်းစိုးရိမ်နေကြပါပြီအစိုးရအနေနဲ့အေလက်နက်ကင်တပ်ဖွဲ့ကိုအကြမ်းဖက်အုပ်စုအဖြစ်သတ်မှတ်ဖို့သင့်ပါရဲ့လား နောက်ဆက်တွဲဘလို့အကျိုးဆက်တွေဆက်ပြီးဖြစ်ပေါ်လာနိုင်မလဲဆိုတာလေ့လာတင်ပြသွားပါမယ်
။အရင်ခေတ်အဆက်ဆက်ကအစိုးရကိုလက်နက်ကင်တိုက်ခိုက်နေတဲ့တိုင်းသားလက်နက်ကင်အဖွဲ့တွေကိုမတရားအသိအဖြစ်ကြီးညာတာမျိုးပဲရှိခဲ့ပါတယ်။အဲ့ဒီလိုအဖွဲ့ထဲမှာပါဝင်သူတွေအားပေးကူညီသူတွေကိုမတရားအသိများအဥပဒေနဲ့အရေးယူတာမျိုးလုပ်ခဲ့ကြပါတယ်။နောက်ပိုင်းအစိုးရအနေနဲ့အဲ့ဒီအဖွဲ့တွေနဲ့အပြစ်ခတ်ရက်စဲရေးတွေလှုပ်လာနိုင်တဲ့အခါမတရားအသိအဖြစ်သတ်မှတ်ထားတာကနေပယ်ဖျက်ပေးတာမျိုးလုပ်ခဲ့ပါတယ်။အခုအေအေအဖွဲ့ကတော့မတရားအသိအဖြစ်နဲ့ရောအကြမ်းဖက်အုပ်စုအဖြစ်ပါကြေညာခဲ့ပါတယ်။မတရားအသိနဲ့အကြမ်းဖက်အုပ်စုဆိုတာအတိတ်ပဲအများကြီးကွာခြားပါတယ်။အကြမ်းဖက်မှုတိုက်ဖျက်ရေးဗဟုအဖွဲ့ဥက္ကဋ္ဌရဲ့ကြေညာချက်မှာတော့အေအေအဖွဲ့ဟာရဲတပ်ဖွဲ့နဲ့လုံခြုံရေးတပ်ဖွဲ့တွေကိုတိုက်ခိုက်ရုံတင်မကအပြစ်မဲ့အရက်သားပြည်သူတွေကိုဖမ်းဆီးတာတပ်ဖြတ်တာနှိပ်စက်တာကျေးရွာတွေမှာမိုင်းထောင်တာဖောက်ခွဲတာနိုင်ငံအတွင်းမှတ်ပုံတင်ထားတဲ့ရေရင်လေရင်နဲ့အခြားဆက်တက်ရင်တွေပေါ်မှာအကြမ်းဖက်မှုတွေကျူးလွန်နေတဲ့အပြင်နိုင်ငံတော်အတွင်းအခြေပြုပြီးနိုင်ငံတော်ကိုအကြမ်းဖက်မှုကျူးလွန်လျက်ရှိတာကြောင့်အကြမ်းဖက်အုပ်စုဖြစ်ကြီးညာရတာလို့ဆိုပါရယ်ဒီလိုတက်မှတ်ကြီးညာချက်ကြောင့်ပထမအဦးဆုံးအကျိုးတက်ရောက်မှာကတော့အေအေအဖွဲ့နဲ့ဆက်ဆက်ပတ်သက်တဲ့ဆိုပြီးဖမ်းဆီးတရားစွဲဆိုခံထားရသူတွေအပေါ်မှာပဲဖြစ်ပါတယ်။အဲ့ဒီလူတွေကိုဖမ်းဆီးပြီးစဉ်အခါကအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေအရတရားစွဲဆိုခဲ့တာမှန်ပေမဲ့အဲ့ဒီအချိန်ကအေအေအဖွဲ့ကိုအကြမ်းဖက်အုပ်စုဖြစ်ကြီးညာထားတာမရှိသေးပါဘူး။အခုဆိုရင်အာဏာပိုင်တွေဟာအေအေအဖွဲ့နဲ့ဆက်ဆက်ပတ်သက်တယ်လို့တန်တရားရှိသူအလုံးရဲ့ဘက်အကောင့်တွေအပါအဝင်ပိုက်ဆိုင်မှုအလုံးကိုအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေအရသိမ်းဆီးဖျက်သိမ်းနိုင်တော့မှာပါ
ပြီးခဲ့တဲ့ဖြစ်စဉ်ဒီတုန်းကတော့ရခိုင်ပြည်နယ်ကတိုက်ပွဲတွေအတွင်းတပ်မတော်ဟာအေအဖွဲ့ဝင်တွေလို့မတင်ကားရသူတွေကိုဖမ်းဆီးခဲ့ပါတယ်နောက်အဲ့ဒီလူတွေကိုရဲတပ်ဖွဲ့ပဲပြန်လွှဲပြီးအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့ရုံးတင်တရားစွဲတာလုပ်ခဲ့ပါတယ်ဒါပေမဲ့အဲ့လိုတင်တဲ့အမှုတိုင်းလူလူလောက်မှာဆွတ်ဆွဲခံရသူတွေကိုတရားရုံးကအပြစ်မရှိလို့ဆိုပြီးပြန်လွှတ်ပေးခဲ့ပါတယ်အကြောင်းကတော့တင်လာတဲ့သက်သေအထောက်အထားတွေမခိုင်းလုံတာအေအဖွဲ့ကလည်းအကြမ်းဖက်အုပ်စုအဖြစ်ကြီးညာထားတာမရှိသေးလို့ဖြစ်ပါတယ်အခုကိစ္စမှာတော့အစိုးရဟာအေအဖွဲ့ကိုထောက်ခံနေသူတွေ၊ကူညီအားပေးနေသူတွေ၊ပါဝင်နေသူတွေအားလုံးကိုဥပဒေကြောင်းအရပြင်းပြင်းထန်ထန်အပြစ်ပေးနိုင်မှုရည်ရွယ်ပြီးအခုလိုအကြမ်းဖက်အုပ်စုအဖြစ်သတ်မှတ်လိုက်ဖို့ရပါတယ်ဥပမာအားဖြင့်အရင်ကာလတုန်းကအေအဖွဲ့နဲ့ဆက်သွယ်သူအားပေးကူညီသူတွေကိုမတရားအသိအဥပဒေနဲ့ပဲအရေးယူခံရနိုင်ပေမဲ့အခုကြီးညာချက်ထုတ်ပြီးနောက်ပိုင်းမှာတော့အကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့အရေးယူခံရမှာဖြစ်တယ်လို့ပိုင်ဆိုင်သမားတွေကလည်းသိသိဖြတ်သိမ်းနိုင်မှာမဟုတ်ဖြစ်ပါတယ်
တကယ်တော့အဖွဲ့အစည်းတစ်ခုကိုအကြမ်းဖက်အုပ်စုအဖြစ်တတ်မှတ်တော့မယ်ဆိုရင်အဲ့ဒီအဖွဲ့အစည်းဘာကြောင့်ပေါ်ပေါက်လာရသလဲရည်မှန်းချက်ကဘာလဲဘာတွေလောက်ကန်ဆောင်ရွက်နေသလဲစတာတွေကိုအသေးချာလေ့လာစမ်းကြည့်ဖို့လိုပါတယ်အေအေလက်နက်ကိုင်အဖွဲ့ဟာသူ့ရှေ့ကပေါက်ဖွားခဲ့တဲ့အခြားသောလက်နက်ကိုင်တိုင်းရင်းသားအဖွဲ့တွေနီးတူလူမျိုးရေးကိုအခြေခံပြီးပေါ်ပေါက်လာတဲ့အဖွဲ့အစည်းတစ်ခုပဲဖြစ်ပါတယ်အဲ့ဒီအဖွဲ့အစည်းကိုရခိုင်တိုင်းသားအများစုကြီးတွေကရခိုင်နိုင်ငံရေးသမားတွေဥပဒေပြုရေးကိုဆောင်ရွက်နေကြတဲ့လွတ်တော်အမတ်တွေကပါထောက်ခံနေကြတာထင်ထင်ရှားရှားတွေ့နိုင်ပါတယ်။သူတို့ရည်ရွယ်ချက်ကလည်း Confederation Sunday ဆိုစေအောင်တော့ကိုပိုင်အုပ်ချုပ်ခွင့်နဲ့ကိုပိုင်ပြဋ္ဌာန်းခွင့်တောင်းဆိုတိုက်ပွဲဝင်နေတာပဲဖြစ်ပါတယ်။ဒီနေရာမှာအခြားသောတိုင်းသားလက်နက်ကိုင်တွေနဲ့အများကြီးခြားနာတာမျိုးမရှိပါဘူး။ကရင်ကချင်းနဲ့ရှမ်းတွေရဲ့လက်နက်ကင်ပုံကံမှုအစောပိုင်းကာလတွေမှာလုံးဝခွဲထွက်ရေးတောင်းဆိုတဲ့တာဒကတွေတောင်ရှိခဲ့တာပါလက်နက်ကင်ပုံကံမှုရဲ့သဘောတဘာဝအရာအစိုးရစစ်တပ်ကိုတိုက်ခိုက်တာအပြင်တာမန်ပြည်သူလူထုအပေါ်ယာစွေးမှုကျူးလွန်တာတွေအရက်ဖက်ဆန်ရတွေကိုပြစ်မှတ်ထားတာတွေလည်းပေါ်ပေါက်ကောင်းပေါ်ပေါက်နိုင်ပါတယ်ဒီလိုပြောလိုက်ခြင်းအပြင်နိုင်ငံရေးသမားတွေလွတ်တော်အမတ်တွေအရက်သားတွေအရက်ဖက်ဆန်ရတွေကိုအေးအေးအဖွဲကပြစ်မှတ်ထားတိုက်ခိုက်တာလူခွင့်ရေးချိုးဖောက်တာစစ်ရာဇဝတ်မှုကျူးလွန်တာတွေကိုမှန်ကန်တယ်ဆိုပြီးထောက်ခံတာမျိုးတော့မဟုတ်ပါဘူးလက်နက်ကိုင်တပ်ဖွဲ့တွေမှားယွင်းလေးရှိတဲ့ကျူးလွန်လေးရှိတဲ့သဘောတဘာဝတွေဖြစ်နားလည်ဖို့ဖြစ်ပါတယ်ဒီလိုလောက်ရမျိုးတွေမြမတက်မတော်အပါအဝင်အခြားသောတိုင်းသားလက်နက်ကိုင်တွေလည်းကျူးလွန်ခဲ့ဘူးကြတာကြီးပါပဲကရင်နဲ့ရှမ်းလက်နက်ကိုင်တွေဆိုရင်နိုင်ငံခြားသားတွေကိုပြန်ပေးဆွဲတဲ့အထိလောက်ကန်ခဲ့ကြဘူးပါတယ်ဒါပေမဲ့ဘလို့ပဲဖြစ်ဖြစ်တိုင်းသားလက်နက်ကိုင်တွေရဲ့ပုံကံမှုကိုဖြေရှင်းရမှာနိုင်ငံရေးနည်းလမ်းအရဖြေရှင်းမှပဲအောင်မြင်မယ်လို့အလုံးကလက်ခံထားကြပြီးသားပါဒီလိုအခြေအနေမျိုးမှာတိုင်းသားလက်နက်ကိုင်ဖွဲ့တစ်ဖွဲ့ကိုအကြမ်းဖက်အုပ်စုဖြစ်ကြီးညာလိုက်ခြင်းဟာငြိမ်းချမ်းရေးအတွက်နိုင်ငံရေးပြည်ထနာကိုနိုင်ငံရေးနည်းနဲ့အပြေရှာရေးအတွက်အထောက်အကူဖြစ်စေမှာမဟုတ်တာကတော့သိကြပါဗျ
လက်ရှိမြန်မာနိုင်ငံဟာပြည်တွင်းစစ်ပြည်ထနာ တန်တဝက်ကျော်လောက်ရှိမဲ့မွတ်စလင်ဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထွက်ပြေးသွားရတဲ့ပြဿနာ ICJ အပြည်ဆိုင်ရာတရားရုံးမှာတရားစွဲခံထားရတဲ့ပြဿနာဒီမိုကရေစီအသွင်ကူးပြောင်းရေးကိုအနှောက်အယှက်ပြုနေတဲ့2008ဖွဲ့စည်းပုံပြင်ဆင်ရေးမအောင်မမြင်ဖြစ်သွားတဲ့ပြဿနာစသဖြင့်ပြဿနာပေါင်းများစွာအပြင်အခြားကမ္ဘာနိုင်ငံတွေနီးတူကိုရိုနာဗိုင်းရပ်စ်ပြဿနာကြီးကိုလည်းရင်ဆိုင်နေရပါတယ်ဒီလိုအခြေအနေမျိုးမှာအဖွဲ့ကိုအကြမ်းဖက်အုပ်စုဖြစ်ညင်ညာလိုက်ခြင်းဟာညင်ညာရေးအတွက်နိုင်ငံနဲ့တိုင်းသားပြည်သူတွေအတွက်အကျိုးဖြစ်ထွန်းစေမှာမဟုတ်သလိုအမုန်းတရားနဲ့စစ်မီးတောက်ကိုပဲပိုကြီးမားလာစေနိုင်ပဲဖြစ်ကြောင်းပါ
ဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြောရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်။နောက်ပိုင်းမှာမြန်မာသတင်းလေးတစ်ပုဒ်နဲ့လည်းဖျော်ဖြေပေးဦးမှာပါ။အခုတော့အရင် VOE အစီအစဉ်တွေကိုနားဆင်ပြီးတော့ VOE Facebook ထုတ်လွှင့်ချက်တွေရဲ့အောက်မှာလာပြောရေးကြတဲ့မှတ်ချက်တွေကိုပြောပြပေးကြပါရနော်။ဦးနေမင်းဆိုတဲ့ Facebook အကောင့်ပိုင်ရှင်ကကမ္ဘာကပ်ပေးသတင်းတွေကိုပုံမှန်ထုတ်လွှင့်ပေးတဲ့အတွက်ကျေးဇူးပါ VOE ရဲ့အခက်တူတူရေးလာပါတယ်။ဆိုင်းကိုဆိုတဲ့တော်ရရှင်ကတော့ VOE ကျွန်တော်တရက်ကို5000လောက်ရနေတာအခုဆိုရင်တော့3000လောက်တောင်မရတော့ပါဘူးတဲ့။အလို့အခိုင်တွေတော်တော်ဒုက္ခရောက်ကုန်တာပါဆိုပြီးတော့အခုဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကပ်ပေးဆိုးနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံမှာအလို့တွေပိတ်လူတွေလည်းအလို့မလာရလို့ဝင်ငွေတွေမရတော့ပဲဒုက္ခတွေရောက်နေပါတယ်ဆိုပြီးတော့ဒီတော်ရရှင်ရေးလာတာပါ။ချစ်ကောင်းဆိုတဲ့သရရှင်ကတော့ဝူဟန်ကစတဲ့ကိုရိုနာဗိုင်းရပ်စ်ကိုတရုတ်အစိုးရကမျိုးနယ်တစ်ခုလုံးပိတ်ပြီးတော့ပိတ်ထားခံခဲ့ရတဲ့လူတွေကိုစားဝတ်နေရေးကျန်းမာရေးဘလို့စီစဉ်ဆောင်ရွက်ပေးခဲ့လဲဆိုတာမြန်မာအစိုးရကလည်းနီးနာယူသင့်ပါတယ်ဆိုတော့ရေးလာပါတယ်ရှင်။ဒါကတော့ကမ္ဘာနိုင်ငံတွေမှာအခုလောလောဆယ်လင်းလင်းမြန်းမြန်းကူးစက်ပြန့်ပွားနေတဲ့ကိုရိုနာဗိုင်းရပ်စ်ကပ်ဘေးဆိုးနဲ့ပတ်သက်ပြီးတော့နိုင်ငံတွေအားလုံးမှာဒုက္ခရောက်နေကြတာအခုမြန်မာနိုင်ငံကိုလည်းပြီးခဲ့တဲ့ရက်ပိုင်းတွေဒီမဲ့ကိုရိုနာဗိုင်းရပ်စ်ပိုးစားပြီးတော့ရောက်ရှိလာတဲ့အတွက်ကြောင့်မလို့လူတွေလည်းစိုးရင်နောက်ပြီးတော့အလုပ်တွေလည်းမလုပ်နိုင်အခုလိုမျိုးအခြေအနေတွေဆက်ပြီးတော့ကြုံတွေ့နေရတာဖြစ်ပါတယ်ရှင်။ View အစီအစဉ်တွေကိုအမြဲတမ်းနားဆင်လာပါတယ်လို့ရေးလာတဲ့သောရရှင်ကတော့သူခက်ကြကြလေးကရေးလာတဲ့စာတစ်ခုအရင်တွေ့ရပြီးတော့မှကျမတို့ View Messenger လေးကနေပြီးတော့ဒီတစ်ခေါက်အစာထည့်ရေးလာတာပါ။သူက View ကိုအဆက်အသွယ်ရလို့ဝမ်းသာလိုက်တာတဲ့ VOE နားထောင်လာတာနဲ့ဘလောက်တောင်ကြာမှန်းမသိတော့ပါဘူးကိုရင်ဘွားဆရာတော်ကြီးနားတွေကဝါသနာပိုင်ရတာအခုအသက်တောင်58နှစ်ရောက်ခဲ့ပါပြီအလွတ်မခံမဲနားဆင်ခဲ့ပါတယ်တဲ့အင်္ဂလိပ်စာမတက်တော့အဆက်အသွယ်ဘလို့လုံးရမှန်းမသိဖြစ်နေခဲ့တာပါဆိုပြီးတော့ဒီတော်ရရှင်ကအခုလိုမျိုးမှန်မှန်ကန်ကန်မြန်မြန်ဆန်ဆန်သတင်းတွေလွှင့်ပေးတဲ့ VOE အဖွဲ့သားတွေအားလုံးမင်္ဂလာပါဆိုပြီးတော့ Facebook ကနေ Facebook Messenger တုံးပြီးတော့စာရေးလာတာပါရှင်ဒီတော့ရှင်ကအခုဖြစ်ပေါ်နေတဲ့ကပေးဆိုးနဲ့ပတ်သက်ပြီးတော့သတင်းတွေတင်ဆက်ပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်တဲ့
မမှန်ကန်ကန်မြင်များဆက်ဆန်သတင်းတွေလွှင့်ပြီးတဲ့ VOE အဖွဲ့သားတွေအားလုံးမင်္ဂလာပါဗျာအခုဒီဖြစ်ပေါ်နေတဲ့ယောဂနဲ့ပတ်သက်လို့သတင်းတင်ပြတဲ့နေရာမှာကျွန်တော်အနေနဲ့ကတော့ VOE နဲ့ပဲအမှားအမှန်ကိုခွဲခြားပါတယ်ဟုတ်တယ်လေဘလောက်ပဲသတင်းတင်ပစီရေဒီယိုကမကြည်ညာလို့ရှိရင်သတင်းမှန်ဆိုတာလုံးဝမဖြစ်နိုင်ပါဘူးအထူးသဖြင့် VOE ပေါ့ဗျာဒါကြောင့်လည်းပဲ VOE သတင်းကိုလက်လွတ်မခံပါဘူးစိုက်ပျိုးသမားဆိုတော့ငါးကြိမ်အတန်လွှင့်တာသိပေမဲ့ည9နာရီသတင်းကြတော့မှနားထောင်နိုင်ပါလေမဟိတနာကျော်ကြီးမြန်မာဆိုတော့ပဲကျော်ဆိုလို့ရှိရင်နှစ်ပြန်ကျော်ကပူကောင်းတာသိမှာပါဗျာအဲ့လိုပဲကျွန်တော်တို့လည်းရင်းနှီးချမ်းတောက်ရင်းနဲ့9နာရီပြီးလို့10နာရီတကြော့ပြန်နားဆင်ပြီးတော့မှအိပ်ဖြစ်ပါတယ်ရေးချင်တာကတော့အများကြီးပါရှင်နေမှာစုလို့ပါတော်ပါပြီဗျာအဖွဲ့သားတွေအားလုံးစိတ်ချမ်းသာကုကြမ်းမှာရှိကြပါစေ
ဟုတ်ကဲ့ပါလောလောဆယ်တော့ကိုရိုနာကပ်ယောဂါဒီရေးပေါ်အခြေအနေကြောင့်ကျမတို့ view ရအဖွဲ့သားတွေအားလုံးတယောက်မှယုံမှမရှိဘဲနဲ့အိမ်တွေကနေအတီးတီးအဝေးကနေအလုံးလုံးကြရတာဖြစ်ပါတယ်အဝေးကနေအတန်လွှင့်ကြရတာပါဒါကြောင့်မလို့လောလောဆယ်ကျမတို့6နာရီခွဲကနေ9နာရီညနေအစီအစဉ်ကိုခဏရန်နာထားပါရနော်ဒါကြောင့်မလို့ကျမတို့မနေ့ပိုင်းတစ်ခါညပိုင်းည9နာရီကနေ10နာရီတစ်ခါသတင်းတွေကိုဆက်ပြီးထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ရက်တိုင်းကျွန်တော်တို့ထုတ်လွှင့်ပေးနေကြအချိန်ဒီမှာမိနစ်30စာထုတ်လွှင့်ပေးနေပါတယ်ရှင်ဗီဒီယိုကိုနားဆင်အားပေးကြည့်ရှုတဲ့အတွက်လည်းကျေးဇူးတင်ပါတယ်စောတန်ထိုက်ဆိုတဲ့သောရရှင်ကတော့ VOE အစီအစဉ်တွေကိုနားထောင်လို့မရလို့ပါဆိုပြီးတော့အခုလိုမေးလာတာပါ
မင်္ဂလာပါ view ဝိုင်းတော်သားများအားလုံးကိုစိတ်နှပြကျမ်းမာချမ်းသာကြပါစေကျွန်တော်ကတော့ view သတင်းတွေကိုနေ့တိုင်းနားထောင်ပြပါတယ်ဒီ match က28နှစ်ကြာတော့မှပဲည9နာရီသတင်းဖွင့်လိုက်တာအင်္ဂလိပ်လူကြီးပြောနေတော့ကျွန်တော်တလုံးမှနားမလည်လို့ပါကျွန်တော်ဖုန်းကပဲလိုနေတာလားဒါမှမဟုတ်အတန်လွှင့်တာမှားများနေသလားမိသနာချက်ကိုမေးပြပါခင်ဗျာ
โอเคဒီတော့ရှင်ကဒီ messenger ပေါ်မှာသူဘယ် application ကနားထောင်လဲဆိုတာလဲဟိုတက်ပုံရိုက်ပြီးတော့ပို့လာပါတယ်ရှင်အဲ့တော့ဒီမှာတွေ့တာ VOA ဆိုတဲ့ကျမတို့အမှတ်သားဟုတ်ပါတယ်ဒါပေမဲ့ VOA English ကျမတို့ရဲ့ဒီ English ဌာနရဲ့ application ကို download လုပ်ထားတာတွေ့ရပါတယ်ရှင်ကျမတို့ VOA မြန်မာပိုင်း application ကို download လုပ်ယူပြီးတော့နားထောင်ကြည့်ပါလို့ပြောချင်ပါတယ်เนาะဒီတော့ရှင်လိုပဲနောက်ထပ်တော့ရှင်တွေ့တဲ့ကလည်း VOA ခင်များတဲ့ radio season နားထောင်ရတာမြန်မာဘာသာမဟုတ်ပဲတခြားဘာသာရောက်နေလို့အကျေးဇူးပြုပြီးအကြံပေးဖို့မေတ္တာရက်ခံပါတယ်။ထာဝရနားဆင်သူဖြစ်ပါတယ်။ဒီမှာကိုသွေးတစ်ကိုမေးနေတာကဘယ်ကနေနားထောင်တယ်လဲဆိုရရဲ့ဘယ်အချိန်နားထောင်တယ်လဲဆိုရရဲ့ပါ။ကျမတို့ဒီမြန်မာနိုင်ငံကိုလွှင့်တဲ့မီတာလှိုင်းတို့ဟိုဂျိုရုဆလောင်ကကျမတို့အတန်လွှင့်ချိန်မဟုတ်ပဲတခြားအတန်လွှင့်ချိန်တွေဆိုရင်တော့တခြားဘာသာကျမတို့အင်ဂျင်နာချင်းဥမာထိုင်းတို့လောတို့အဲ့လိုမျိုးဘာသာစကားတွေလာတတ်ပါရဲ့ရှင်။ဒါကြောင့်မလို့ဗမာဘာသာမဟုတ်ပဲတခြားဘာသာရောက်နေတယ်ဆိုတာဘယ်မှာနားထောင်တယ်လဲဆိုတာသိချင်ပါတယ်เนาะသိကြတာကတော့ကျမတို့ VOA Facebook ကနေပြီးတော့နားထောင်မယ်ဆိုရင်တော့အဲ့မှာဆိုရင်တော့ဒီမြန်မာစာမျက်နှာဖြစ်တဲ့အတွက်ကြောင့်မလို့ကျမတို့မြန်မာအစီအစဉ်တွေပဲလာမယ်ဆိုတာသိကြပါ යි အခုနောက်တော့ကတော့ရှင်ကိုစောတန်းထိုက်လဲဒီကိစ္စကိုပဲမေးထားလို့ကိုစောတန်းထိုက်ကိစ္စကတော့ရှင်းပါတယ်ဟို VOA English ပိုင်းရဲ့ application ကို download လုပ်ထားတာဖြစ်ပါတယ်ဒီတော့ကျမတို့ရဲ့ application ကို download လုပ်ချင်နေဆိုရင်ကျမတို့ Facebook မှာလည်းတွားလို့ရရဲနောက်ပြီးတော့ကျမတို့ရဲ့ VOA internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းတွားကြည့်ရင်ဘယ် application ကိုမှန်မှန်ကန်ကန် download လုပ်လို့ရမလဲဆိုတာကျမတို့အသေးစားဖော်ပြထားပါတယ်ကျမတို့ရဲ့ radio အစီအစဉ်ဒီမှာရောရုပ်မြင်သံကြားအစီအစဉ်ဒီမှာပါဒီ application download လုပ်နေကိုလည်းသေချာပြောပြထားပါတယ်ရှင်ကိုစောတန်းထိုက် download လုပ်တဲ့ application ရဲ့ဟိုအမှတ်သားလေးနေရာမှာကျမတို့မြန်မာစာလေးနဲ့ VOA မြန်မာပိုင်းဆိုတာလေးပါရပါမယ်နော်လောလောဆယ်ကျမတို့အစီအစဉ်တွေကိုဒီ Facebook စာမျက်နှာကနေပြလဲကြည့်ရှုနားဆင်လို့ရတယ်ဆိုတာအသိပေးချင်ပါတယ်ရှင်။စာရေးတဲ့အတွက်အားလုံးကျေးဇူးတင်ပါတယ်။တော်ရဆယ်မမကတော့ Facebook ပေါ်မှာလာပြီးရေးသွားတာပါ။ကျမတို့ VOA Facebook မြန်မာစာမျက်နှာပေါ်မှာမင်္ဂလာညချမ်းလေးပါရှင်။ VOA ကချစ်တော်မောင်နှမတွေအားလုံးအစင်ထာဝရအေဂျင့်ပျော်ရွှင်ကြပါစေဆိုပြီးလာပြီးဆူတောင်းပေးသွားပါတယ်။VOA ရဲ့ Facebook အစာမျက်နှာပေါ်မှာ VOA သတင်းဌာနနဲ့ပတ်သက်ပြီးတော့မှတ်ချက်ရေးလာတဲ့သောရရှင်နောက်တစ်ယောက်ကတော့သောရရှင်မတ်ဦးဖြစ်ပါတယ်။ဒီသောရရှင်က VOA ကြောင့်အသိအမြင်တိုးတက်နေရတာအတွက်ကျေးဇူးပါလို့အခုလိုဆိုလာပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်ရေဒီယိုအစီအစဉ်တွေကိုကျွန်မအသက်ငယ်ငယ်လေးကတည်းကနေ့စဉ်နားထောင်ခဲ့တာပါ။သတင်းသိရအောင်ရိုးရိုးနားထောင်တာပါ။ Internet Web မှာနားထောင်တဲ့နောက်အချိန်ရသလောက်အခန်းကဏ္ဍအစီအစဉ်ဆွေးနွေးခန်းတွေကိုနက်နက်နဲနဲနားထောင်မိရကအစီအစဉ်အတော်များများဟာပညာပေးတွေများတယ်။အထူးသဖြင့်နိုင်ငံပြုပြင်ပြောင်းလဲရေးအတွေးခေါ်အရန်ကောင်းသူတွေရဲ့ဆွေးနွေးခန်းတွေအရာနေ့စဉ်နားထောင်လာတဲ့အခါမှာကျွန်မကိုယ်တိုင်အမြင်ကျဲလာပါတယ်။ခံယူချက်အမှန်အတွေးအမှန်တွေရှိခဲ့ပါတယ်။ဥကြဆန်တာ VOA ကိုပြောင်းရောက်ရှိလာတော့ဆွေးနွေးခန်းတွေအားကောင်းလာပါတယ်။လူသစ်တွေဝင်လာတော့လေအစီအစဉ်တွေကပိုးပြီးတော့မြိုင်ဆိုင်လာပါတယ်။ VOA သတင်းထောက်တွေဟာအင်မတန်ကိုအမြင်ကျယ်လွန်းနေဆိုတာ VOA သတင်းထောက်တွေရဲ့မေးခွန်းတိုင်းမှာအရေးလက္ခဏာပြတာတွေကိုလည်းသတိပြုမိပါတယ်။ဥပမာဦးတန်းလွင်ထွန်းဦးကျော်စန်းသားကိုကျော်ကျော်သိန်းမအိမ်ချင်းနိုင်တို့သတင်းထောက်မင်းမြန်းနာတွေနားထောင်ချင်းသိနိုင်ပါတယ်။အမှန်တော့ကောင်းမွန်တဲ့စနစ်လူဖွဲ့စည်းဖြစ်ဖို့မီဒီယာတစ်ခုဖြစ်တဲ့ VOA မြန်မာပိုင်းအစီအစဉ်ဟာဦးဆောင်နေတယ်လို့ကျွန်မယူဆမိပါတယ်။မြန်မာပြည်သူတွေကိုလည်းအပါအသေးဆောင်တွန်းပို့ပေးနေတယ်လို့မြင်မိပါတယ်။ဒီနေ့အထိအမြင်တွေတိုးတက်နေတာ VOA မြန်မာဌာနကြောင့်ပါရှင
် VOA အစီအစဉ်တွေကိုအမြဲတမ်းနားဆင်ခဲ့ပါတယ်အခုဆိုရင် online ရုပ်မြင်သံကြားတို့ကနေအစီအစဉ်တွေကိုကြည့်ရှုအားပေးနေပါတယ်ဆိုပြီးတော့ဒေါ်ရရှင်မှ VOA ကိုကျေးဇူးတင်ကြောင်းရေးလာတာပါဟုတ်ကဲ့ပါ VOA ကိုအခုလိုမျိုးတေချာနားဆင်ကြည့်ရှုအားပေးတဲ့ပရိသတ်ဖြစ်တဲ့အတွက်ကြောင့်လည်းဒီဒေါ်ရရှင်ကို VOA အဖွဲ့သားတွေကပြန်ပြီးတော့ကျေးဇူးတင်ပါတယ်နော်နေနိုင်ဆိုတဲ့သောရရှင်ကသတင်းမှန်တွေဖတ်ရကြည့်ရတဲ့အတွက် VOA ကိုအထူးကျေးဇူးတင်ပါတယ်နောက်ထပ်သတင်းများကိုလည်းမျှော်လင့်ဆောင်စားနေပါတယ်လို့ရေးလာပါတယ်ကမာကြီးကတော့ VOA ဟာမြန်မာနိုင်ငံအတွက်လိုအပ်ပါတယ်ရှင်းတင်ရှိတတ်တဲ့သတင်းဌာနတစ်ခုဖြစ်ပါတယ် VOA အောင်မြင်ပါစေဆိုပြီးတော့ဆုတောင်းပေးလာပါတယ်ဟုတ်ကဲ့ပါ VOA ကိုအခုလိုမျိုးနားဆင်ကြည့်ရှုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်ဒီပတ်အတွင်းအားကစားသတင်းကိုအားပေးတဲ့ပရိသတ်လည်းတော်တော်များတာတွေ့ရပါတယ်နော်ဒီထက်ကသောရရှင်ခန့်ရောင်စင်ကတော့ဒီစီစဉ်ကိုအရန်ကြိုက်ပါတယ်ဆိုပြီးတော့ဆိုလာတာပါ
မွေးဆိုတဲ့တော်ရရှင်ကလည်း American 3 ADM တင်ငန်းစာအသုံးနှုန်းတွေကိုနားဆင်ပြီးတော့ကျမတို့လိုအင်္ဂလိပ်စာမကျွမ်းကျင်တဲ့သူတွေအတွက်အလွန်အဆင်ပြေတဲ့အစီအစဉ်ဖြစ်ပါတယ်။ကျေးဇူးလည်းတင်ပါတယ် VOA 102 100သားတွေကျမ်းမာပါစေလို့လည်းဆုတောင်းပါတယ်တဲ့။ကျမရဲ့အစီအစဉ်တွေကိုအထူးသဘောကျပါတယ်ဆိုတဲ့တော်ရရှင်ကတော့လက်ကင်ဖုန်းနဲ့ကျမရဲ့အန်ရဲ့ဆိုပြီးပညာပေးသတင်းတင်ဆက်မှုနဲ့ပတ်သက်ပြီးတော့ဒီလိုဗဟုသုတရစီမဲ့ကျမရဲ့အတွက်လည်းအထောက်အကူဖြစ်တဲ့အဆောင်မတွေကိုကျေးဇူးတင်ကြောင်းရေးလာတာပါတော်ရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှနဲ့ရက်ချင်ပါတယ်မြန်မာတိချစ်တော်ရရှင်တွေအတွက်လည်းမြန်မာသတင်းလေးတစ်ပုဒ်နဲ့ဖျော်ဖြေပေးဖို့မှာဖြစ်ပါတယ်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့အွန်လိုင်းစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြေတားတီလက်ဆောင်ကဏ္ဍမှာတေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တဲ့မြန်မာပိုင်းအစီအစဉ်ကိုလိမ့်လို့ပြီးစာရိတ်တာအမှန်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင်လည်း bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bammi News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သရော့ရှင်နေစီကပြောစရာရှိရာတွေကိုနားထောင်ပြီးကိုစောင့်မျှော်ကြိုဆိုနေပါတယ်နော်။ဆက်ပြီးတော့သရရှင်တွေကိုမြန်မာသချင်းလေးတစ်ပုဒ်မြစ်တာတီလက်ဆောင်ဖြစ်နေအဖြော်ပြေးပေးကြပါတယ်ရှင်။ဝနတီဆူထားတဲ့အချစ်ဆိုတဲ့သချင်းလေးကိုသရရှင်တွေအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်နော်
။ My June and I say to you Feel me remember my You the little feeling I Miss you your day Make clear With your mask on, to give me she out only. Been a long afternoon, so I thought I'd make it late. And if you see it in tonight, I tell my inside again. Goodbye, we'll meet you before we meet.အချစ်ဟာပူခက်ခဲတ
ယ်ဝနာတီဆိုထားတဲ့အချစ်ဆိုတဲ့တချင်ကိုနားဆင်ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်တွေရဲ့ဝေဖန်အကြံပေးစာတွေရှင်းဖွင့်စာတွေနဲ့တေးတချင်တောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA Internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bammi.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါလို့ရှင
်။Give me she out to me Then I learn I thought you were So I thought it Make me yeah Some of your seeds are torn I know A tear my inside she gave Goodbye me so beautiful you made A tear I broke again And of your seeds are torn
ဒီထူးခြားဆန်းများသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်။ကမ္ဘာကပ်ရောဂါကိုရိုနာဗိုင်းရပ်စ်ပိုးကြောင့်အီရန်နိုင်ငံကပန်းအလှပညာရှင်တအူးဟာပန်းခြင်းထဲမှာလက်သန့်ဆေးရည်ပိုးသတ်ဆေးတွေထည့်ပြီးရောင်းချပေးနေပါတယ်။နယ်သာလန်နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ပိုးကြောင့် ပန်းတွေအယောင်းကျသွားပြီးပန်း80ရာခိုင်နှုန်းလောက်ကိုနေ့စဉ်ဖျက်ဆီးနေရပါတယ်။ဒီလိုကဘာတလွားကထူးခြားတဲ့သတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ဖြူတွေတို့ကတင်ဆက်ထားပါတယ်။ကိုရိုနာကဘာကပ်ရောဂါရင်ဆိုင်နေရတဲ့အီရန်နိုင်ငံကပန်းဆိုင်တစ်ခုဟာပန်းလှချင်းတွေထဲမှာလက်တန့်ဆေးရည်တွေ၊ပိုးသက်ဆေးတွေ၊လက်အိတ်တွေ၊နှာခေါင်းဆီးတွေထည့်သွင်းရောင်းချနေပါတယ်။ဗိုက်ကရမ်မျိုးအခြေဆိုင်ပန်းလှပညာရှင်အဘီဟတ်မိုဟာမက်ဟာသူ့အမေကလက်တန့်ဆေးရည်တွေ၊ပိုးသက်ဆေးတွေဝယ်ခိုင်းရာကနေအခုလိုအကြံဉာဏ်ရသွားတာပါ။အမေအတွက်လိုအပ်တာတွေပေးမယ်ဆိုတဲ့စိတ်ကူးနဲ့အခုလိုနှင်းစီပန်းချင်းထဲမှာဆေးဘူးတွေကိုထည့်ပေးခဲ့တာပါ။သူ့ဖန်တီးမှုလေးကို Facebook ပေါ်တင်လိုက်ပြီးတဲ့နောက်မိတ်ဆွေတွေကလည်းသဘောကျနှစ်သက်တဲ့အတွက်ဝယ်ယူအားပေးမှုတွေရှိနေပါတယ်။ ဤဘက်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူပေါင်း120ကျော်ရှိနေပြီးလူစုလူဝေးလှုပ်တာအားလုံးကိုပိတ်ပင်ထားပါတယ်။ဗိုင်းရပ်စ်ကူးစက်မှုအဓိကဖြစ်ခဲ့တဲ့နိုင်ငံ73ခုကလာရောက်လည်ပတ်တာတွေကိုလည်းတားမြစ်ထားပြီးတော့အီရန်၊တရုတ်၊တောင်ကိုရီးယား၊အီတလီ၊ဂျပန်၊ထိုင်း၊စင်ကာပူ၊ကူဝိတ်နဲ့ဘာရိန်းနိုင်ငံတွေကပြန်လာတဲ့ဤဘက်နိုင်ငံသားတွေကိုလည်း14ရက်ကိုဘာသာကိုအိမ်မှာပဲနေဖို့အနာမိုင်တွေကအမိန့်ထုတ်ပြန်ထားပါတယ်ခင်ဗျာ
။နယ်သာလန်နိုင်ငံမှာနှစ်စဉ်မျိုးဥရာတွေရောက်ပြီးဆိုရင်ကျွလစ်ပန်းပွဲတော်ကျင်းပနေကြဖြစ်ပေမဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကြောင့်ဒီနှစ်မှာတော့နိုင်ငံရဲ့အမျိုးသားထိမ့်မတ်ပန်းဖြစ်တဲ့ကျွလစ်ပန်းတွေအပါအဝင်တခြားပန်းတွေကိုတန်နဲ့ချီဖျက်ဆီးပစ်နေရပါတယ်။နေ့စဉ်ပန်းတွေတန်နဲ့ချီဖျက်ဆီးပစ်နေရပြီးတနင်္ဂနွေလုံးစိုက်ပျိုးထုတ်လုပ်မှုရဲ့90ရာခိုင်နှုန်းကနေ80ရာခိုင်နှုန်းလောက်ရှိမယ်လို့ဟော်လန်တော်ဝင်ပန်းစိုက်ပျိုးသူများအသင်းကပြောပါရယ်။ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်ဥရောပတိုက်တစ်ခုလုံးမှာပန်းဝင်မဲ့သူမရှိတော့တာကြောင့်အခုလိုဖျက်ဆီးပစ်နေရတာပါ။ပန်းတွေကိုလေလံပစ်တဲ့နေရာတွေမှာပဲဖျက်ဆီးနေတာဖြစ်ပြီးလေလံပွဲလုပ်ခဲ့တဲ့နှစ်တရာကျော်အထွဲမှာအခုလိုဖျက်ဆီးရတာပထမဦးဆုံးပဲလို့ဟော်လန်တော်ဝင်ပန်းစိုက်ပျိုးသူများအသင်းပြောခွင့်ရကပြောပါရယ်။ပန်းဆိုင်ပြိုးသူတွေကိုအစိုးရကအကူအညီပေးလိမ့်မယ်လို့မျှော်လင့်နေပြီးတော့အစိုးရအကူအညီဒါမရရင်တော့အားလုံးဒီပါဒေဝါလီလူမွေးစင်းခံရလိမ့်မယ်ဆိုပြီးတော့လည်းပြောဆိုနေကြပါရဲ့ရှင
်ရုရှားနိုင်ငံမော်စကိုမြို့မှာတော့အရက်ပါတစ်ခုကကိုရိုနာဗိုင်းရပ်စ်ကြောင့်စိတ်ဖိစီးတာတွေဖြေပြောင်းနိုင်ဖို့အတွက်ကောက်တေးတစ်မျိုးတီထွင်ရောင်းချနေပါတယ်အယောင်တောက်တောက်နဲ့ဒီကောက်တေးကိုလည်းကိုရိုနာဗိုင်းရပ်စ်ကိုအစွဲပြူပြီးကိုရိုနာဗိုင်းရပ်စ်လို့နာမည်ပေးထားပါတယ်မော်စကိုမြို့ကရက်ဗက်ကအရက်ဘားမှာရနိုင်တဲ့ဒီကောက်တေးကိုဖန်ကွက်ထဲထည့်ထားတဲ့ဆေးထိုးအပ်နှစ်ချောင်းနဲ့ဖန်တီးထားတာပါဆေးထိုးအပ်တစ်ချောင်းကအစိမ်းရောင်ဖြစ်ပြီးဗိုင်းရပ်စ်ပိုးကိုကိုစားပြုပါတယ်နောက်တစ်ချောင်းကတော့ဖြည့်ဆေးအနီရောင်ဖြစ်ပါတယ်ဒီကောက်တေးအရက်ထဲမှာဘာရီပါတယ်လဲဆိုတာကိုတော့ဘားဆိုင်မန်နေဂျာကဖြေကြားဖို့ညင်းဆိုပြီးတော့ရုရှားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတိုးလာတာကိုကြောက်ရွံ့ထိတ်လန့်မှုပြေလျော့စေဖို့ဖြစ်တယ်လို့ပြောပါတယ်။ရုရှားနိုင်ငံမှာအခုချိန်ထိကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုအတည်ပြုနိုင်သူ200နီးပါးရှိနေပြီးတော့ဒေဆုံးသူတယောက်ရှိပါတယ်ခင်ဗျာ
။အခုတော့သတင်းအချင်းချုပ်ကိုကျမအင်ဂျင်နိုင်ကဆက်လက်တင်ဆက်မှာပါ။ဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကပ်ရောဂါကြီးအသွင်ဖြစ်လာဖို့အလားအလာများနေပြီလို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကကြေညာလိုက်ပါတယ်။တည်သူတွေအနေနဲ့မလိုအပ်ရင်အိမ်ပြေမထွက်ကြဖို့ကလည်းအဲ့ဒီကြေညာချက်မှာအစိုးရကတိုက်တွန်းထားပါတယ်။တနင်္လာနေ့ညပိုင်းမှာကိုဗစ် -19 ကူးစက်ခံရတဲ့လူနာ2ဦးထပ်မံအတည်ပြုတဲ့အထက်မှာတဦးကထိုင်းနိုင်ငံကနေပြန်လည်ရောက်ရှိလာသူဖြစ်ပါတယ်။ကမ္ဘာကပ်ရောဂါ COVID-19 ကူးစက်မှုဟာတစ်ကမ္ဘာလုံးကိုပြန့်နှံ့လာနေရမှာတနင်္ဂနွေအစောပိုင်းအရတစ်ကမ္ဘာလုံးမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူပေါင်း6,800ကျော်ရှိနေပြီဖြစ်တယ်လို့ဆိုပါရယ်ကိုရိုနာဗိုင်းရပ်စ်ကပ်ဘေးရောဂါကြောင့်အမေရိကန်ပြည်ထောင်စုမှာလူပေါင်း300,000ထက်မကသေဆုံးနိုင်ကြောင်းအမေရိကန်ထိပ်တန်းကူးစက်ရောဂါကျွမ်းကျင်သူဒေါက်တာအန်တိုနီဖောက်စီကတနင်္ဂနွေနေ့မှာပြောကြားခဲ့ပါရယ်ဒါဟာ COVID-19 ရောဂါကြောင့်လက်ရှိအမေရိကန်မှာသေဆုံးမှုနှုန်းရဲ့အစပေါင်း90ရှိနေပါ။ထိုင်းနိုင်ငံဟာစံချိန်တင်လောက်တဲ့မိုးကောင်ရေရှားပြဿနာကိုရင်ဆိုင်နေရတာကြောင့်လေသမားတွေနဲ့စီးပွားရေးလုပ်ငန်းရှင်တွေဟာရေချွေတာသုံးဆွဲရေးနီးလန့်ရှာနေကြပါတယ်။ထိုင်းနိုင်ငံမြချောင်းတွေနဲ့ရေလောင်ကန်တွေတဲကိုပင်လယ်စားငံရေတွေစိတ်ဝင်နေတဲ့အတွက်အဆိုးရွားဆုံးအခြေအနေကိုရင်ဆိုင်နေရတယ်လို့ဆိုပါရရှင်။ဖိလစ်ပိုင်ကနေဂျပန်နိုင်ငံကိုဥတီပြန်တက်မဲ့လူနာတင်လေယာဉ်တစ်စင်းဟာတနင်္ဂနွေနေ့ကမနီလာမြို့တော်လေယာဉ်ကွင်းပြေးလန့်အဆုံးမှာပောက်ကွဲသွားတာကြောင့်လေယာဉ်ပေါ်ပါလာတဲ့လူ၈ဦးလုံးသေဆုံးသွားရတယ်လို့တာဝန်ရှိသူတွေကပြောပါရရှင်။
တနင်္လာနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကမ္ဘာတစ်ဝှမ်းကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ကမ္ဘာကပ်ရောဂါ COVID-19 ကနေကင်းဝေးကြပါစေလို့ Y.2/Y.3 အားလုံးကဆုမွန်ကောင်းတောင်းပါတယ်ရှင်။
This program has come to you from the Voice of America, Washington.